ทุกขติสันโทเรติสันนิยะระติตะขะระติยะติระโพนะสวนิเตตะนาสะมานะสะสิทธิสะโทระติอะสะตองโยโกมิญญะนะโลขอบาระเอวันติงคาระวุฒุกะมิญญะนะวุฒุวาสะติอะเถกระกะติโลชินทะติงคาระติยะโตนิติยะอะยังชินีเตမင်းညာတရားတွေကိုဟောကြားတော်မူပြီးတဲ့နောက်ဆိုပြီးတော့ဒီလိုတက္ကရာကအစုပေါင်းပြီးဖွင့်ဆိုထားပါတယ်။သင်္ခါရတရားစရကသက်ခက်သက်ခက်ပြောနေတဲ့အတိုင်းပဲဒုက္ခသစ္စာအမြင်နေတဲ့ဥပါဒဏ်နဲ့ခန္ဓာ၅ပါးသမုဒိယသစ္စာအမြင်နေတဲ့အဝိဇ္ဇာတဏ္ဍဥပါဒဏ်သင်္ခါရကံအစရှိတဲ့အကြောင်းတရားဒီဒုက္ခသစ္စာတရားသမုဒိယသစ္စာတရားတွေကိုသင်္ခါရတရားလို့ခေါ်တယ်။ဘာကြောင့်လဲ?ဆရာဆရာအကြောင်းတရားတွေကပေါင်းစုပြုပြီးမှအနိုင်နဲ့ဖြစ်ပေါ်လာရတဲ့အတွက်ကြောင့်ဒီတရားတွေကိုသင်္ခါရတရားလို့ခေါ်ပါတယ်။ဒီသင်္ခါရနဲ့တရားနဲ့တရားအယုံရှိနေတဲ့မင်းညာတရားတွေကိုမြတ်စွာဘုရားဒီဒုက္ခမှာဟောတော်မူတယ်လို့အထက်ကရှင်းထားတယ်။အဲဒီလိုရှင်းပြီးတဲ့နောက်ပိုင်းမှာပြဿနာလောက်တဲ့တစ်ခုပေါ်လာပြန်တယ်။ဘာပြဿနာလဲလို့မင်းရင်တော့ယဟန္တာအရှင်မြတ်တို့အဘိက္ခခေါ်တဲ့ယဟန္တာအရှင်မြတ်တွေကလည်းဒီသင်္ခါရတရားတွေကိုတဏှာစံမာနစံဒိဋ္ဌိစံအစွဲသုံးခုပြုတ်ပြီးတော့အနိစ္စတရားပဲဒုက္ခတရားပဲအနတ္တတရားပဲလို့သိတယ်။ဗမ္မာသမုဒ္ဒဗျာရှင်တို့ကလည်းဒီသင်္ခါရတရားတွေအပေါ်နဲ့တဏှာစံမာနစံဒိဋ္ဌိစံအစွဲသုံးခုပြုတ်ပြီးတော့အနိစ္စတရားအစုပုံတွေပဲဒုက္ခတရားအစုပုံတွေပဲအနတ္တတရားအစုပုံတွေပဲလို့ပဲသိတယ်။ဒီလိုသင်္ကေတကိုတတ္တခဏကုသလလုဒ္ဓံမြတ်စွာဘုရားကတတ္တတဝိသရဆိုပြီးဒီလိုသုံးထားပါတယ်။ယဟန္တာရှင်မြတ်တို့နေတိုင်းနေတဲ့နေပဲဒီပဲနေပဲလဲလို့မြင်ရင်ခန္ဓာငါးပါးဆိုတဲ့နေပဲတဏှိပြောရင်အာနာစင်္ဂပါဆိုတဲ့နေပဲတဏှိပြောရင်ပရိစ္ဆသမုပ္ပါဒ်သဘောတရားလို့ဆိုအပ်တဲ့နေပဲအဲ့ဒီနေပင်မှာယဟန္တာအရှင်မြတ်တွေကအများနဲ့နေထိုင်ခြင်းအများနဲ့နေထိုင်ခြင်းဆိုတာကဘာပြောတာလဲလို့မေးရင်ဒီယုံနာဓမ္မသင်္ခါရတရားတွေကိုယဟန္တာအရှင်မြတ်တို့ကအများနဲ့သိတော်မူတယ်ဒီယုံနာဓမ္မသင်္ခါရတရားတို့ရဲ့အနိစ္စသဘောဒုက္ခသဘောအနတ္တသဘောတွေကို24နာရီအချိန်ပြည့်အာယုံပြုလိုက်တိုင်းသိတော်မူတယ်အဲ့ဒီလေးတစ်ခုပဲဆိုလိုက်နော်ဒီတော့ဒီလိုဆိုရင်အနန္တရှင်ကြောင့်တေကကြီးဝိသကကြောင့်အမကြီးအနန္တရှင်အနန္တဆက်ပြီးဖြစ်ဒီလိုခေါ်ပြီးမြတ်စွာဘုရားဖတ်တော်တရားဟောနေလို့မင်းတို့အဲဒီလိုတရားဟောတော်မူတဲ့အချိန်ခါမှာဘုရားရှင်ကပရမနိဗ္ဗာန်ကနေပြီးတော့ပြည့်ညက်ကိုတဖန်တက်တဲ့ပြန်အာရုံယူရပါတယ်ပြည့်ညက်ကိုတက်တဲ့တဖန်ပြန်ပြီးအာရုံယူလိုက်တဲ့အချိန်ခါမှာဒီပြည့်ညက်အလုံးစွဲတဲ့အာရုံနဲ့မှထင်လာတယ်ပြည့်ညက်ကိုတဖန်တက်တဲ့ပြန်ပြီးအာရုံမယူဘူးဆိုရင်ယန္နာရှင်မြတ်တို့ရဲ့အမြဲတမ်းနေထိုင်ရာစွန့်အင်ဒီတတတဝိဟာရလို့ခေါ်ပါတယ်။ဒုတတဝိဟာရခေါ်တဲ့စွန့်အင်မှာနေထိုင်တဲ့ခန္ဓာရဏတသီသပရိသလို့ပါဆိုတဲ့သဘောတရားကြီးရဲ့အနိစ္စဒုက္ခအနတ္တအဖြစ်ရာတွေကိုအမြဲတမ်းသိတော်မူကြပါတယ်။ဒီလိုသိနေရင်ယန္နာရှင်မြတ်တွေကလည်းဒီသင်္ခါရတရားတွေကိုတဏှာသွန်းမနာစတိတိဆိုအစွဲသုံးခုပြုတ်ပြီးတော့အနိစ္စတရားအစုပေါ်ဒုက္ခတရားအစုပေါ်အနတ္တတရားအစုပေါ်ဒီပဲလို့သိတယ်။တဏ္ဍာရတအမြတ်တော်မူတဲ့သမ္မာသမ္ဗုဒ္ဓမြတ်ရှင်တို့ကလည်းဒီသင်္ခါရတရားတွေအပေါ်နဲ့တဏှာသွန်းမှန်တာပြည့်စုံပြီဆိုအစွန်းသွန်းခုပြုတ်ပြီးတော့ဒီသင်္ခါရတရားတွေကိုအနိစ္စတရားအစုပေါ်ဒီပဲဒုက္ခတရားအစုပေါ်ဒီပဲအနတ္တတရားအစုပေါ်ဒီပဲလို့သိတယ်။ဘာကွာဟုတ်ဖြစ်ရှိတယ်လို့ဒီလိုမင်းကြီးဟုတ်ဖြစ်နော်။အဲ့ဒီကွာဟန့်ကျဲကလေးကိုအထက်ကရာဇေရောကအရှင်းလင်းပြခြင်းတာဖြစ်တယ်နော်။ဘယ်လိုရှင်းလင်းပြတယ်လို့မေးတော့ဘုရားရှင်တို့နာမကတို့ဒီသင်္ခါရတရားတွေကိုသိတော်မူရဆိုတာကတော့ပညာတ္တပညာဉာဏ်ပညာသုံးမျိုးဖြစ်နာမကတို့ရဲ့အတိုင်းအတာပမာဏနဲ့လျော်နီစွာပိုင်းခြားပြီးတော့မူခြင်းတာဖြစ်တယ်။တဏ္ဍကတ္တသမ္မာသဗုဒ္ဓဘုရားရှင်တို့ကတော့ပညာတန်တ္တကုန်စင်အောင်တန်းကုန်အောင်လမ်းဆုံးအောင်ပရိညာတရားတွေပရိညာဉာဏ်သုံးပါးဖြင့်ပိုင်ချတရားမဲ့ဒီသင်္ခါရတရားတွေကိုထိုးသွင်းသိတော်မူတယ်ကန့်ကုန်အောင်သိတော်မူတယ်ဆိုတာဘာလို့လဲ နိဗ္ဗာန်ဆိုတဲ့ဓမ္မပဲကန်းဆိုရောက်ပြီတောင်အကောင်းအရှင်သိတော်မူတယ်ဒီချက်ကိုအမှန်ရလေးလို့အနဂရဆေတော်ကဘာဆက်ပြီးရှင်းတယ်လဲ။ဘာမကဒီရဲ့သတ္တမတိမညာဟာလက်တက်ခဲ့ဒီဝိသိကိစ္စကိုပဲပဲ။ဘာမသမ္မုဒ္ဒဗျာရှင်ရဲ့သတ္တမတိမညာကလက်တက်ခဲ့ဒီနဲ့ဝိသိကိစ္စဒီကိုပဲပဲ။သို့တော်မင်းတရားဖြင့်သို့တော်ကြီးလာကိုပဲတက်ရတဲ့ထူးခြားချက်ဘာမှမရှိပါဘူး။ဒါပေမဲ့ပရိညာနိမာတော့ကောဟချက်ရှိတယ်။ဘယ်လိုကောဟချက်ရှိတယ်။နာဂာဟိစေတုံနာဓာတုနာဧကရိသမေဝသမ္မတိတဝနိဗ္ဗာန်ဘာပုဏ္ဏတိဟိမန္တပိသဝကသဝကတို့သိစေတုံနာဓာတုနာဓာတိလေးပါးတို့တွင်စေတုံနာဓာတုနာဓာတိလေးပါးတို့ဤဧကရိသမေဝတသိတိတ္တမြတ်ကိုသာလျင်သမ္မတိတဝအနိစ္စဒုက္ခအနတ္တလက္ခဏာယေသုံးဓာတ်တင်္ဂါရှုပသုံးဓာတ်တော်မူကြကုန်လျက်နိဗ္ဗာန်နိဗ္ဗာန်သောကပုဏ္ဏံတိရောက်ရှိတော်မူကြလေသော၏ဒီစကားရကလေးကိုအထက်ကထာကအဖွင့်သာဝကတို့သည်ဓာတိလေးပါးတို့၏တတိတိလမြတ်ကိုသာလျင်အနိစ္စဒုက္ခအနတ္တလက္ခဏာ၏သုံးခံတင်ကရှုဘသုဒ္ဓတော်မူကြသည်ဖြင့်အရနိဗ္ဗာန်သို့ဆက်ရောက်တော်မူကြတယ်နိဗ္ဗာန်ကိုအာရုံပြုတော်မူကြတယ်လို့ဒီလိုဖွင့်ဆိုထားတယ်အဲ့ဒီဘုရားတဲ့ကိုကောကပြီးတော့ဓာတိလေးပါးတို့အတွင်တတလုံးကိုရှုခဲ့ရင်နိဗ္ဗာန်ရောက်နိုင်ပါတယ်ဆိုပြီးတချို့တဲ့ဆရာတော်ကြီးများကအဆုံးဖြတ်တော်မူကြတယ်နော်ဆိုတော့ဒီနေရာမှာဆိုလိုရင်းအချက်ကတော့ဓာတိလုံးဆိုတာနဲ့ဒီသိယတိလဆိုတာကတော့မတူတဲ့သဘောရှိပါတယ်ဓာတိလေးပါးတို့ဒီသိယတိလဆိုပြီးတော့ဒီလိုသာဖွင့်ဆိုထားတယ်ဩနီအလုံးတရားလုံးပုံထားတဲ့ဩနီတစ်လုံးယူခဲ့ဆိုတာကအဓိပ္ပာယ်တစ်မျိုးဩနီတချို့တော့ဝိသေသေတ္တလောက်ယူခဲ့မှာဆိုတာကအဓိပ္ပာယ်တစ်မျိုးတချို့တော့ဝိသေသေတ္တလောက်ယူခဲ့မှာဆိုတာကအဓိပ္ပာယ်တစ်မျိုးတချို့တော့ဝိသေသေတ္တလောက်ယူခဲ့မှာဆိုတာကအဓိပ္ပာယ်တစ်မျိုးတချို့တော့ဝိသေသေတ္တလောက်ယူခဲ့မှာဆိုတာကအဓိပ္ပာယ်တစ်မျိုးတချို့တော့ဝိသေသေတ္တလောက်ယူခဲ့မှာဆိုတာကအဓိပ္ပာယ်တစ်မျိုးတချို့တော့ဝိသေသေတ္တလောက်ယူခဲ့မှာဆိုတာကအဓိပ္ပာယ်တစ်မျိုးတချို့တော့ဝိသေသေတ္တလောက်ယူခဲ့မှာဆိုတာကအဓိပ္ပာယ်တစ်မျိုးတချို့တော့ဝိသေသေတ္တလောက်ယူခဲ့မှာဆိုတာကအဓိပ္ပာယ်တစ်မျိုးတချို့တော့ဝိသေသေတ္တလောက်ယူခဲ့မှာဆိုတာကအဓိပ္ပာယ်တစ်မျိုးတချို့တော့ဝိသေသေတ္တလောက်ယူခဲ့မှာဆိုတာကအဓိပ္ပာယ်တစ်မျိုးတချို့တော့ဝိသေသေတ္တလောက်ယူခဲ့မှာဆိုတာကအဓိပ္ပာယ်တစ်မျိုးတချို့တော့ဝိသေသေတ္တလောက်ယူခဲ့မှာဆိုတာကအဓိပ္ပာယ်တစ်မျိုးတချို့တော့ဝိသေသေတ္တလောက်ယူခဲ့မှာဆိုတာကအဓိပ္ပာယ်တစ်မျိုးတချို့တော့ဝိသေသေတ္တလောက်ယူခဲ့မှာဆိုတာကအဓိပ္ပာယ်တစ်မျိုးတချို့တော့ဝိသေသေတ္တလောက်ယူခဲ့မှာဆိုတာကအဓိပ္ပာယ်တစ်မျိုးတချို့တော့ဝိသေသေတ္တလောက်ယူခဲ့မှာဆိုတာကအဓိပ္ပာယ်တစ်မျိုးတချို့တော့ဝိသေသေတ္တလောက်ယူခဲ့မှာဆိုတာကအဓိပ္ပာယ်တစ်မျိုးတချို့တော့ဝိသေသေတ္တလောက်ယူခဲ့မှာဆိုတာကအဓိပ္ပာယ်တစ်မျိုးတချို့တော့ဝိသေသေတ္တလောက်ယူခဲ့မှာဆိုတာကအဓိပ္ပာယ်တစ်မျိုးတချို့တော့ဝိသေသေတ္တလောက်ယူခဲ့မှာဆိုတာကအဓိပ္ပာယ်တစ်မျိုးတချို့တော့ဝိသေသေတ္တလောက်ယူခဲ့မှာဆိုတာကအဓိပ္ပာယ်တစ်မျိုးတချို့တော့ဝိသေသေတ္တလောက်ယူခဲ့မှာဆိုတာကအဓိပ္ပာယ်တစ်မျိုးတချို့တော့ဝိသေသေတ္တလောက်ယူခဲ့မှာဆိုတာကအဓိပ္ပာယ်တစ်မျိုးတချို့တော့ဝိသေသေတ္တလောက်ယူခဲ့မှာဆိုတာကအဓိပ္ပာယ်တစ်မျိုးတချို့တော့ဝိသေသေတ္တလောက်ယူခဲ့မှာဆိုတာကအဓိပ္ပာယ်တစ်မျိုးတချို့တော့ဝိသေသေတ္တလောက်ယူခဲ့မှာဆိုတာကအဓိပ္ပာယ်တစ်မျိုးတချို့တော့ဝိသေသေတ္တလောက်ယူခဲ့မှာဆိုတာကအဓိပ္ပာယ်တစ်မျိုးတချို့တော့ဝိသေသေတ္တလောက်ယူခဲ့မှာဆိုတာကအဓိပ္ပာယ်တစ်မျိုးတချို့တော့ဝိသေသေတ္တလောက်ယူခဲ့မှာဆိုတာကအဓိပ္ပာယ်တစ်မျိုးတချို့တော့ဝိသေသေတ္တလောက်ယူခဲ့မှာဆိုတာကအဓိပ္ပာယ်တစ်မျိုးတချို့တော့ဝိသေသေတ္တလောက်ယူခဲ့မှာဆိုတာကအဓိပ္ပာယ်တစ်မျိုးတချို့တော့ဝိသေသေတ္တလောက်ယူခဲ့မှာဆိုတာကအဓိပ္ပာယ်တစ်မျိုးတချို့တော့ဝိသေသေတ္တလောက်ယူခဲ့မှာဆိုတာကအဓိပ္ပာယ်တစ်မျိုးတချို့တော့ဝိသေသေတ္တလောက်ယူခဲ့မှာဆိုတာကအဓိပ္ပာယ်တစ်မျိုးတချို့တော့ဝိသေသေတ္တလောက်ယူခဲ့မှာဆိုတာကအဓိပ္ပာယ်တစ်မျိုးတချို့တော့ဝိသေသေတ္တလောက်ယူခဲ့မှာဆိုတာကအဓိပ္ပာယ်တစ်မျိုးတချို့တော့ဝိသေသေတ္တလောက်ယူခဲ့မှာဆိုတာကအဓိပ္ပာယ်တစ်မျိုးတချို့တော့ဝိသေသေတ္တလောက်ယူခဲ့မှာဆိုတာကအဓိပ္ပာယ်တစ်မျိုးတချို့တော့ဝိသေသေတ္တလောက်ယူခဲ့မှာဆိုတာကအဓိပ္ပာယ်တစ်မျိုးတချို့တော့ဝိသေသေတ္တလောက်ယူခဲ့မှာဆိုတာကအဓိပ္ပာယ်တစ်မျိုးတချို့တော့ဝိသေသေတ္တလောက်ယူခဲ့မှာဆိုတာကအဓိပ္ပာယ်တစ်မျိုးတချို့တော့ဝိသေသေတ္တလောက်ယူခဲ့မှာဆိုတာကအဓိပ္ပာယ်တစ်မျိုးတချို့တော့ဝိသေသေတ္တလောက်ယူခဲ့မှာဆိုတာကအဓိပ္ပာယ်တစ်မျိုးတချို့တော့ဝိသေသေတ္တလောက် တော်ဘာလို့ဘဝတိကျမဖြစ်ပေါ်တော့တဲ့ဒီဘာယုံမမြင်တဲ့သက်ကုတ္တရာဝိသိစေတိတိဘယ်လောက်များလဲလို့မြင်ဘယ်လိုဖြစ်ကြလဲမမြင်မတွေ့နဲ့အောင်မြင်ရပါတယ်အဲဒီသက်ကုတ္တရာဝိသိတွေကိုသာဝကတုအနေနဲ့ကိုယ်စီအောင်ရှုနိုင်ပါမလားလို့မြင်တော့မရှုနိုင်ဘူးရှုလိုက်နိုင်တဲ့သက်ကုတ္တရာဝိသိတွေလည်းရှိတယ်မရှုလိုက်နိုင်တဲ့သက်ကုတ္တရာဝိသိနတ်တရားတွေလည်းရှိကြပါတယ်အလားတူပဲသောတာဒေါရဝိသိရတဲ့ဒေါရ6ခုမှာဖြစ်ပေါ်နေတဲ့ဝိသိ6မျိုးလုံးခေါ်တဲ့ပုံစံဒုတာဖြစ်ပါတယ်ဒီတော့ဒီတသိစ္ဆေသဆိုတာနဲ့ပတ်သက်လို့နော်ယုံတရားတွေမှာဒီသိစ္ဆေသဆိုပြီးဆိုနန္တရားတွေခေါ်တဲ့ဒီသိစ္ဆေသပဲသိဘာပြောဒီလိုပြောနေရတယ်လို့မင်းတော့အကြောင်းလေးတစ်ခုရှိပါတယ်ဘုန်းကြီးကရှင်းရှင်းပြန်ပြနေတာကမူလပရိယာယသုတ်တံဖြစ်ပါတယ်မင်းဒီမှာဒီကဲမူလဗန္နကပါဠိတော်မှာလည်းရှိတဲ့နံပါတ်1သုတ်တံဖြစ်ပါတယ်။မူလဗန္နကပါဠိတော်မှာလည်းနံပါတ်33ခုမြောက်သုတ်တံကမဟာဂောဘာလကသုတ်တံဖြစ်ပါတယ်။ဒုမဟာဂောဘာလကသုတ်တံမှာဘုရားရှင်ကအကြောင်းအင်္ဂါရဲ့31ပါးတော်နဲ့ပြည်စုံညွတ်နေတဲ့ငါးကြောင်းသားတွေငါးပေါင်းကိုထိန်းကြောင်းဖို့ရအတွက်မထိုက်ခံသလိုအကြောင်းအင်္ဂါရ31ပါးနဲ့ပြည်စုံညီညွတ်နေတဲ့ယဟန်တော်အားလည်းငါဘုရားရှင်ရဲ့တန်ခါတော်မှာမဉ္ဇဉ်ပုံညာနိဗ္ဗာန်ဆိုတဲ့တရားတူတရားမြတ်တွေကိုရပ်ပြီးတောင်းတတဲ့စီကကြီးပွားဖို့ရန်အတွက်ဘယ်နည်းနဲ့မှမဖြစ်နိုင်ဘူးလို့ဒီလိုဟောထားတယ်။အဲဒီအကြောင်းအင်္ဂါရ31ပါးကိုဘုရားရှင်ကတစ်ခုစီတစ်ခုစီဟောတော်ပါလေ။ဟောတော်တဲ့အချိန်မှာနံပါတ်1အင်္ဂါရကတော့နရုပိညုဆိုတဲ့အင်္ဂါရဖြစ်ပါလေ။ယုံကြည်ရတဲ့ကိုယ်ဟုတ်တိုင်းမှန်စွာပဉ္စမတိဘူးဆိုလို့ရှိရင်ငါပြည့်စုံတဲ့သံဃာတော်မှာမဉ္ဇဉ်ပုံညာနိဗ္ဗာန်ကိုရသည့်တိုင်အောင်တိုးတက်စီစားကြီးပွားဖို့ဝိနည်းနဲ့မှမဖြစ်နိုင်ဘူးလို့ဒီလိုဘုရားကဟောတယ်။ဘာယုံကြည်ရတယ်လို့မေးတော့သက်္ကာရိမဟာဗုဒ္ဓနိသရဏိသမဟာဗုဒ္ဓနာဥပါဒါယရူပံဆိုပြီးဒီလိုဟောထားတယ်။မဟာဗုဒ္ဓကြီးက၄ပါးမဟာဗုဒ္ဓကြီး၄ပါးကိုမိတ္တပိဖြစ်ပေါ်တော့တဲ့24မျိုးသောဥပါဒါယပေါင်းလိုက်တော့ယုံ20နဲ့ရှင်ပါအဲဒီယုံနေတဲ့ရှင်ပါတဲ့ကိုဟိုတိုင်းမှာသာပိုင်းခြားမသိတဲ့ဘူးဆိုရင်ဘာဖြစ်ခြင်းသာသနာတော်မှာမင်းရဲ့ဘုံညာနိဗ္ဗာန်ရတဲ့တဲ့အောင်တို့တဲ့စီကကြည်ပေါ်မှုဘယ်နည်းနဲ့မှမဖြစ်နိုင်ဘူးလို့ဒီလိုဘုရားရှင်ကဟောထားတယ်ဒီဟောကြားချက်ကိုအနဂရဆရာတော်ကမသိမှုနဲ့ပတ်သက်ပြီးတော့နံပါတ်1ကရဏတော်အရင်တည်းအပြင်လည်းဟိုတိုင်းမှာသာမသိဘူးနံပါတ်2သမုဋ္ဌာဏတော်အကြောင်းသမုဒ္ဒံအဖြစ်လည်းဟုတ်တယ်မှန်စွာမသိဘူးအဲ့ဒီနှမျိုးသောအခြင်းအဖြစ်မသိမှုကိုဆိုလိုတဲ့အကြောင်းရှင်းလင်းထားတယ်အရင်တည်းအဖြစ်ဟုတ်တယ်မှန်စွာမသိဘူးဆိုတာနဲ့ပတ်သက်လို့လဲသက္ကုပဒါရသောတပဒါရအသတိရှိယုံ28ပါးကိုသတိကြရည်သက်ပြထားပေးပါတယ်ယောယုတ်တိမီမင်္ဂလခေါ်တဲ့အမုံလေးတွေအနေနဲ့ဖြစ်တော့ဒီယုတ်ကလအမုံကိုမမြင်သေးဘူးမြင်တော့လဲယုတ်ကလအမုံတွေကိုဓမ္မခွဲနေတဲ့အတွက်ကလတ်တခုတခုမှာတည်ပြီးနေတဲ့အရှင်မျိုးကုန်မျိုးဆယ်မျိုးသားတဲ့ယုတ်ပရမတ္ထဒါတာတွေကိုထိုးသိမတည်သိဘူးဆိုလို့ရှိရင်လည်းနိဗ္ဗာန်ရမလားမရနိုင်ဘူးနော်အကျဉ်းကြီးရပါတယ်လို့ပုဂ္ဂိုလ်တူကပြောကြမယ်ဆိုရင်တော့ဘုန်းကြီးတို့ဘက်ကလည်းတရားဟောတဲ့နိဗ္ဗာန်တော့မဟုတ်သေးဘူးလို့လည်းလည်းနဲ့ပြောလို့ရနော်ဒါဖြစ်လို့လေဒီနေရာမှာအတ္တကရဆေတော်ကရှင်းလင်းထားတယ်တော့ကဏ္ဍတော်သမုဋ္ဌာဏတော်ရူပအတ္တဏ္ဍတော်ရူပပိဋိတော်ဝါအရူပံဘဝသဘေတဝရူပရူပံပြိစေတဝပြိစေသလခေတဝဝိပဒန္နမထကံပပိတုံနသေကောတိသောသူယောကဝေသရယဟံတော်တိကရဏတောအရင်တွင်အဖြစ်သမုဋ္ဌာဏတောအကြောင်းသမုဋ္ဌာအဖြစ်ရူပံယုတ်တရားကိုအခဏံတောမသိရှိလက်ရှိရှိသောရူပံယုတ်တရားကိုပြိစေတဝဉာဏ်ဖြင့်ပိုင်းခြားယူ၍အရူပန္နတရားကိုဘဝသုပိတဝဉာဏ်ဖြင့်ပိုင်းခြားမှတ်သား၍ယုံတရားတွေကိုဉာဏ်ဖြင့်ပိုင်းခြားယူတာကိုယုံတရားကိုသိသိတယ်လို့ခေါ်တယ်။ဉာဏ်တရားတွေကိုဉာဏ်ဖြင့်ပိုင်းခြားမှတ်သားတာကိုလည်းဉာဏ်တရားတွေကိုသိသိတယ်လို့ပဲခေါ်ပါတယ်နော်။ဒီတော့သံဃာယောကမစရယံတော်ဒီလိုခရဏတော်အရင်တည်းအဖြစ်သမုဋ္ဌာဏတော်အကြောင်းသမုဋ္ဌာဏအဖြစ်ရူပန်ယုံတရားကိုအသဏ္ဏတော်မသိခဲ့သည်ရှိသောရူပံယုံတရားကိုပြည့်စင်တဝဉာဏ်ဖြင့်ပိုင်းခြားယူ၍အရူပံဏတရားကိုဘောဓသဘေတဝဉာဏ်ဖြင့်ပိုင်းခြားမှတ်သား၍ရူပရူပံယုံတရားဏတရားကိုပြည့်စင်တဝဉာဏ်ဖြင့်ပိုင်းခြားယူ၍ပိစီယံထုံယုံတို့ရဲ့အကြောင်းတရားကိုသံလက်ဖြင့်တဝကောင်းစွာပိုင်းခြားမှတ်သားလျက် วิปัสสนาวิปัสสนาญาณก็มัคคกัมมัญญาปัญญานิพพานโซติอทุติโตยอกติเตอทุอะเสสโตปาปิโตยอกติเตอันโลกานะเตโกติเปนิธัมมามะสวนะติดีโลพัดท่านဒီတော့ယုံတရားတွေကိုယုံနေတဲ့ရှင်ပါရေးသက်ပြတ်ထားပြီးတော့ဒီယုံနေတဲ့ရှင်ပါဆိုတဲ့အရေးတွေအပြည့်နဲ့ဟိုတိုင်းမှန်ဆောင်မသိဘူးဘယုံတရားတွေကကံကြောင့်ဖြစ်တယ်ဘယုံတရားတွေကစိတ်ကြောင့်ဖြစ်တယ်ဘယုံတရားတွေကဥဒုကြောင့်ဖြစ်တယ်ဘယုံတရားတွေကအာဟာရကြောင့်ဖြစ်တယ်ဘယုံတရားတွေကအကြောင်းတစ်မျိုးကြောင့်ဖြစ်တယ်ဘယုံတရားတွေကအကြောင်းနှစ်မျိုးကြောင့်ဖြစ်တယ်ဘယုံတရားတွေကအကြောင်းသုံးမျိုးကြောင့်ဖြစ်တယ်ဘယုံတရားတွေကအကြောင်းလေးမျိုးကြောင့်ဖြစ်တယ်ဘယ်ယုံတရားတွေကြတော့ဘယ်အကြောင်းကြောင့်မဖြစ်ဘူးစသည်ဖြင့်ဒီလိုခွဲခြားရှင်းပြပြီးမသိကြဘူးဆိုရင်နံပါတ်1ရုပ်ကိုပိုင်းခြားတတ်တဲ့ဉာဏ်ဖြင့်ပိုင်းခြားယူတတ်တဲ့ရူပပိဋကဉာဏ်ဘယ်လိုမှမဖြစ်နိုင်ဘူးနံပါတ်2နံတရားတွေကိုပိုင်းခြားတတ်တဲ့ဉာဏ်ဖြင့်ပိုင်းခြားတတ်တဲ့နမရောနာမဘောဝထဉာဏ်လည်းဘယ်လိုမှမဖြစ်နိုင်ဘူးယုံနာကိုပုံသွင်းသိတဲ့ရူပါရူပပြိဿဉာဏ်လည်းပြိဿနဲ့မှမဖြစ်နိုင်ဘူး။ဒီဉာဏ်တန်လည်းဖြစ်တော့ဒီယုံနာကိုမှမသိခင်ရင်ယုံနာတို့ရဲ့အကြောင်းတရားတွေကိုဟုတ်တိုင်းမှစွာပိုင်းခြားမှတ်သားတတ်တဲ့သိဉ္စီတတ်တဲ့ပြိဿပြိဿဉာဏ်လည်းဘယ်လိုမှမဖြစ်နိုင်ဘူး။မဖြစ်နိုင်ခင်ရင်နာမရူပပြိဿဉာဏ်နဲ့ပြိဿပြိဿဉာဏ်မှမဖြစ်ခဲ့ဘူး။ယုံနဲ့နာကိုမှမသိဘူးအကြောင်းတရားကိုမှမသိဘူးဆိုရင်သောဘုဂဝန္တိယုံနဲ့ကြောင်းကြောသင်္ခါရတရားတွေကိုအနိစ္စဒုက္ခအနတ္တလက္ခဏာသုံးတန်တင်ပြီးတော့ဘယ်လိုလုပ်ပြီးဝိပဿနာရှုမလဲရှုလို့မရနိုင်တော့ဘူးဘာဖြစ်လဲရှုရမယ်အရှုကအာယုံကဒုက္ခသိတဲ့ကြာမသိသာဘူးအဲဒီလိုမရှုနိုင်တဲ့ရင်မဉ္ဇဉ်ခုဉ္ဇဉ်နိဗ္ဗာန်ဆိုတဲ့ဝိပဿနာဉာဏ်ရဲ့အထွတ်ထိပ်ဆိုရောက်ရှိဖို့ရန်အတွက်ရှင်းနိုင်ပါတော့မလားမရှင်းနိုင်ဘူးလို့ဒီလိုအထက်ကကလည်းရှင်းထားတယ်အဲဒီရှင်းနေတာကနံပါတ်30နဲ့သုံးခုမြောက်သုံးတန်ဖြစ်ပါလေ။ခொနကဘုန်းကြီးပြောခဲ့တဲ့သာဝကတို့ဒီတတိနိဗ္ဗာန်ရဲ့တသိစေတကိုလက္ခဏာရင်သုံးတန်တင်ကရှုဖို့သုံးတတ်တဲ့အတွက်နိဗ္ဗာန်ကိုမြင့်ဖို့ပြုနိုင်ကြတယ်ရောက်နိုင်ကြတယ်ဆိုတာကလည်းဒီမူလပဏ္ဏတအထက်ကမှာပဲဖွင့်ဆိုထားခြင်းဖြစ်ပါလေ။နံပါတ်1သုံးတန်ဖြစ်တယ်။ဒါကြောင့်အထက်ကလည်းဒီဆောင်နဲ့ဖြစ်တဲ့ရေးသားထားတဲ့ပုဂ္ဂိုလ်ကလည်းအရှင်ဘုရားတော်ကတဘာနဲ့ဖြစ်ပါရင်ရေးသားတယ်လို့ပြောတာကတော့သူကစူပေါင်းတင်ပြတာပါနော်။ရှင်းရှင်းအထကရာတို့မလာရှိတဲ့ရှင်းနေတဲ့သူကအထကရာတစ်ခုအဖြစ်နဲ့စူပေါင်းပြီးတော့သူရဲ့သင်္ကအထကရာမဖော်ပြခြင်းသာဖြစ်ပါလေ။သူကဘာသာပြန်ဆရာလို့ပြောနေပါတယ်ဒီဘုရားတော်ကနေပြီးတော့ပါဠိဘာသာကိုပြန်ဆိုခြင်းဖြစ်တာဖြစ်ပါလေ။ဒါကြောင့်ဘုန်းကြီးတို့ဆုံးလို့ရကတော့ယန္တုရှင်နိဗ္ဗာန်ရောက်ပါတယ်လို့တဏှာမှာပြင်ဆိုပြီးတော့ဟိုဘက်ကျမှရုပ်နှစ်ဆိုင်ရှင်ပါကအကုန်လုံးမသိခဲ့ဘူးဆိုရင်လည်းဘယ်လိုမှမရဘူးလို့ထည့်ရေးပါမလားရှင်းသားနော်ရေးတဲ့ပုဂ္ဂိုလ်ကလည်းတူတယ်ကျမ်းစာကလည်းတဆောင်းနဲ့ဖြစ်ပါတယ်ဒါကြောင့်ကျမ်းဂန်ပါအနည်းငယ်ယူဆမှုလွဲကြုံခဲ့ရင်ပြည့်စင်တယ်လည်းလွဲကြုံမတော့နိုင်ဘူးလားတော့နိုင်တယ်ဒါတလို့ကျရင်နိဗ္ဗာန်ရပါတယ်လို့သင်္ခါဆွဲထားတဲ့အတွက်တတလုံးတွေပဲဒီဘုခုကျင်းတဲ့နေခင်ရှိဆက်လက်ပြီးတော့နိဗ္ဗာန်ရမယ်လမ်းကြောင်းတွေအပေါ်ကိုဆက်လက်ရောက်လို့တဲ့သိထားရင်ရှိပါဦးမလားမရှိတော့ဘူးဒါတတိရှိဖို့လိုတယ်နော်အယုဇလွဲမခဲ့ရင်ပြည့်စင်နေလဲလွဲမမသွားနိုင်ဘူးလားမဟုတ်နိုင်တဲ့ဒါကြောင့်တတိလေးပါတို့ရဲ့ဒီသိက္ခာဆိုတာသင်္ခါရတရားတို့ရဲ့ဒီသိက္ခာဆိုတာပြောဆိုလူရင်းဖြစ်တဲ့လို့တော့မှတ်သားပါနော်ကဲကောင်းပြီဒီလိုဆိုရင်ယုံနေတဲ့ရှင်ပန်းကိုသိတော့တတိယတော့ဘယ်ပုံကတော့ဂဏိနဲ့အဆင်ရှင်ပန်းသုံးသပ်ရမလဲလို့ဒီလိုမေးစရာရှိတယ်နော်မေးစရာရှိတဲ့အတွက်ဘုန်းကြီးဟိုတနေ့ကပြီးတယ်ခဲ့ပြီးပြီယုံကမထရှုခွင့်နဲ့ပတ်တယ်လို့မြတ်စွာဘုရားဒီဓကမထအကျဉ်းဤဓကမထအကျဉ်းဤဆိုပြီးဆင်းဤဟောထားပါတယ်နော်ဆင်းဤဟောထားတော့ဒီကဏ္ဍအိမ်ထဲမှာဒီတတိယလေးပါးကိုရှုတော့တဲ့ပုဂ္ဂိုလ်ကပထဝီဓာတ်ရှိတယ်အာမောတ္တရှိတယ်၊ဒီဇောတ္တရှိတယ်၊ဝါယောတ္တရှိတယ်လို့ဒီလိုသိအောင်ရှင်းပါမယ်။ရှင်းပါမယ်တရားတွေကဓမ္မနံပါတ်လဲဓတိ၄ပါး။ဘာကိုပထဝီဓာတ်ခေါ်တယ်လဲ။ဓမ္မနံတက္ကနီပါဠိတော်မှာမြတ်စွာဘုရားကပထဝီဓာတ်ကို၆မျိုးခေါ်ထားပါတယ်။ဂရုပထဝီဓာတ်က၃မျိုး၊လဟုပထဝီဓာတ်က၃မျိုး၊ပေါင်းလိုက်တော့၆မျိုးဖြစ်တယ်။ဂရုပထဝီဓာတ်ကကက္ခလမာတဲ့သဘောခရိကတဉာဏ်တဲ့သဘောဂရုလေးတဲ့သဘောတဲ့သုံးခုနော်လဟုပထဝီဓာတ်က บานนะเยอะเลยตัวลูกมาช่วยเลยตัวลูกบ่เลยตัวสบิร์ดดงอยู่นะที่ก็มาเลยตัวเชียนเลยตัวลีเลยตัวเยอะเลยตัวช่วยเลยตัวบ่เลยตัวสบิร์ดปัจจุบันจะตัวนี้เราเป็นคนเลยชอบคุณอาบ้านก็ยืดสีเลยตัวเฟ้นสีเลยตัวยืดอันนั้นสุดาก็บูเลยตัวยืดเลยตัววายอันนั้นสุดาก็ท้องกันเลยตัวท้องกันเลยตัวป้องเลยตัวเดียวกันคุณเลยสนามยูนะไอ้สนามยูมามีมีคุณธรรมะดีเด็กคุณธรรมะบ้านสิบบ้านสิบได้ออกทุรกันนั่นเด็กทุรกันจะอู้อับปุ๊บเบญจกันซะซะเลยบาระนั่นแหละก็ต้องได้ก็ดาดาก็ได้เลยจ้ะชุดะตะนี้ขึ้นแต่ไอ้ด้วยเบญจกันซะซะเลยตลอดตมะนี่ก็เลยสัญญีมีไม่ถูกต้องอย่างนี้ผู้ต้องบอกอานาปานะสุรุตะกันแล้วก็ถูกต้องท่านี้เลยเป็นสุจัตต้องได้ก็ดาดาก็ได้เลยจ้ะไม่ถูกต้องได้ผู้ส่วนแล้วทุกปุคคลก็วายอนแทกันซะชื่อปูเสร็จตัวสิเนาะทีละอารมณ์ก็เป็นဆုံးကုန်ပြီတော့ခွန်ကြီးဝါရဒကစတဲ့စနစ်ကိုပြောပါမယ်နော်အကြီးနမတယဏိကပုဂ္ဂိုလ်မဟုတ်ဘဲသုဒ္ဓဝိပဿနာယဏိကပုဂ္ဂိုလ်ဖြစ်လို့ဓကမထံကပဲစအထုရှင်နေဆိုရင်လေဝါရဒကစရှိဖို့တော့လိုအပ်ပါတယ်ဒီတော့ဘာဖြစ်လို့ဒီဝါရဒကလေးကနေစရှိတယ်ဆိုတော့ကတော့သင်ပြလိုက်တဲ့အချိန်ခါမှာလက်တွေ့ရှိလိုက်ရင်ယောဂီတော်များများကသဘောပေါက်တတ်ပါတယ်နော်ဝါရဒထဲမှာထောက်ကံတဲ့သဘောကသဘာဝလက္ခဏာတွန်းကံတဲ့သဘောကကိစ္စရတ္တာလုပ်ငန်းကိစ္စဆိုပြီးတော့ဒီလိုအထက်ကြီးများကရှင်းလင်းပြပြထားပါတယ်။အဲဒီသဘာဝလက္ခဏာနဲ့ကိစ္စရတ္တာနှစ်ခုရှိတဲ့အနက်ကလည်းကိစ္စရတ္တာဖြစ်တဲ့တွန်းကံတဲ့သဘောလေးကယောဂီတို့ရဲ့ဉာဏ်မှသင်ပေးလိုက်ရင်ရှင်းလင်းမြင်လည်တဲ့အတွက်သူတွန်းကံတဲ့သဘောကိုပဲဘုန်းကြီးများတော့အပြည့်အစုံပြီးသင်ပေးလိမ့်ရှိပါတယ်နော်။ဒုက္ခနဲ့သဘောကဘယ်မှာရှိတယ်စိတ်တည်းနဲ့ရှိလို့ရတယ်။သို့သောသတ်အဋ္ဌဒုက္ခပုဂ္ဂိုလ်ကနှလုံးအင်အတွင်းမှာတွန်းတဲ့သဘောအဲ့ဒါလေးတော့သွားမရှိနိုင်တယ်နော်။ရှိနိုင်ခြင်းတော့အကြေးနှလုံးရောဂါရှိနေတဲ့ပုဂ္ဂိုလ်ဖြစ်ခြင်းအဲ့ဒီဘောင်းခြင်းတွေမှာအလုံးအောင်လာတတ်တယ်။ယင်းနေခုံမှုတွေအကောင်လာတတ်တယ်။ဒုက္ခမှုတွေကအကောင်လာလို့ယင်းတွေကသိခုံလာပြီဆိုရင်ဓမ္မကြီးတက်ပြတ်သွားတတ်ပါတယ်။အဲ့ဒါကြောင့်နှလုံးအင်ကြီးရအရက်ကလွဲရင်ကြံနေတဲ့နေရာဗဲနေရာမှာမဆိုမိမိတို့တန်လေးပါးကရှိနေတာဖြစ်တော့ကြိတ်တဲ့နေရာကအစပြီးရှုနိုင်ပါတယ်။ဘုန်းကြီးကတော့များသောအားဖြင့်ဗမာရိဒုရဏေအပိုင်းမှာလည်းအာနမနကလည်းစပြီးများသောအားဖြင့်သင်ပေးတဲ့အတွက်ဝိနည်းတော်ကြီးကဒီပဲစပြီးတော့ဒီဓကမထံကိုလည်းသင်ပင်ပေးတတ်ပါတယ်။သို့တော့ဒီဓကမထံကိုရှုခြင်းတဲ့ပုဂ္ဂိုလ်ကအမြဲသမထယာနိကပုဂ္ဂိုလ်ဖြစ်ခဲ့တယ်ဆိုရင်တော့မိမိရရှိပြီးဖြစ်နေတဲ့ဇန်သမားကြီးတွေကိုတော့ပြန်ထူထောင်ဖို့ထိုင်တိုင်းထိုင်တိုင်းပြန်ထူထောင်ဖို့လိုတယ်နော်။ဒါကဝိပဿနာရဲ့အခြေပါရကဖြစ်တဲ့ဇန်လို့ဒီလိုခေါ်ပါတယ်။ဝိပဿနာရဲ့အခြေပါရကဖြစ်တဲ့ဒီဇန်ကိုတဖန်ပြန်ပြီးတော့ထူထောင်ဖို့တော့လိုတယ်။ဒါကဘယ်ခံမှထူထောင်ရမလဲ။တရားထိုင်တိုင်းထိုင်တိုင်းမထိုင်မီမှထူထောင်ရပါတယ်။ဘာကြောင့်လဲ။ဘုန်းကြီးခဏခဏဟောနေတဲ့အတိုင်းပဲနော်။သမာဓိဘိက္ခဝေပဝိထသမာဟိတောဘိက္ခုဘိက္ခုယထာဘုဒ္ဓံပသနာတိဘိက္ခဝေစိတ္တယံတောသမာဓိသမာဓိကိုပဝိထပေါမြာကြပါကုန်သောသမာဟိတောသမာဓိရှိတဲ့ပုဂ္ဂိုလ်သည်ယထာဘုဒ္ဓံမဖောက်မပြတ်ဟုန်တိုင်းမှန်စွာပသနာတိပပဝေပြပြတိစိတ္တယံတောသမာဓိကိုထောင်းကြပါသမာဓိရှိနေတဲ့ယဟန်တော်တည်းမဖောက်မပြတ်ဟုန်တိုင်းမှန်စွာကိုပပြပြတိပါれဒီလိုဟောထားတယ်နော်ဒါကြောင့်ထိုင်နေထိုင်နေသမာဓိကိုထောင်ရတယ်ဒီသမာဓိမျိုးကိုဝိပဿနာရဲ့အခြေပါဒကသမာဓိလို့ခေါ်ပါတယ်နော်ဝိပဿနာရဲ့အခြေခံအကြောင်းရင်းဖြစ်တဲ့သမာဓိပဲဒါကမိမိကအာနာပါနကိုသုဒ္ဓဆံသမာဓိအဖြစ်ထောင်ထားတဲ့ပုဂ္ဂိုလ်ဖြစ်ခြင်းအာနာပါနသုဒ္ဓဆံသမာဓိကိုထိုင်နေပြန်ထူတော့မှာအဲဒီဩဒနာကတိုင်းကျလို့ကတိုင်းတစ်ခုခုမှာသုဒ္ဓဆံသမာဓိပေါအောင်သုံးဖို့သမာဓိရှင်းပန်းပေါက်နေတဲ့အောင်ထောင်ထားတဲ့ပုဂ္ဂိုလ်ဖြစ်ခြင်းလဲမိမိကျက်ဖြစ်တဲ့ကတိုင်းတစ်ခုခုမှာသရဏဂန္ဓမာတိလောက်ပြည့်စုံသောတင့်ကျင့်တဲ့ဓမ္မာတိကိုတင့်ကျင့်တဲ့ဓမ္မာတိကိုပဲဖြစ်စေပြန်ထူထောင်ဖို့လိုတယ်နော်အ အဲ့ဒီတော့မလေးကိုရင်းရအောင်ထူထောင်လိုက်တော့လေးအောင်ကြီးသွားရင်ကအကောင်းတာတဲ့အချင်းဆောင်မှာခန္ဓာကိုယ်ထဲမှာကိုယ်ကတော့ငုံကနေသဘောလေးရှိတော်မယ်ဆိုကြစို့နော်အသက်ကိုပြန်ရှင်ကြည့်ပါလေးလေးအထက်ဝင်သွားအောင်တွန်းထုတ်လိုက်တဲ့သဘောလေးအပြင်ထွက်သွားအောင်တွန်းထုတ်လိုက်တဲ့သဘောမြင်အောင်ကြည့်မင်းရကကြည့်မလဲလို့မင်းတော့ခေါင်းတစ်ခုလုံးရဲ့ကိုအလဲကောင်းတော့ကနေစိုက်ပြီးရှင်းနိုင်မယ်ဆိုရင်တော့ဘူးပြီးရှင်းလွယ်မြင်လွယ်တဲ့သဘောရှိသောမောဒီလိုယောဂီမြတ်ကဝမ်းပိုက်ကိုစိတ်တန်ကြပါလေနော်ဝမ်းပိုက်စိတ်တန်တယ်ဆိုလို့ရှိရင်လည်းဝမ်းပိုက်လင်းထဲမှာဝမ်းပိုက်ကြီးအပြင်ကိုခေါင်းသွားအောင်တွန်းနေတဲ့သဘောပိန်သွားအောင်တွန်းနေတဲ့သဘောစိုက်ရှုလို့ရပါလေမိမိကျက်ဖြစ်တဲ့နေရာကစိုက်ရှုနိုင်ပါလေနော်အဲဒီလိုရှုလိုက်တဲ့အပိုင်းမှာတွန်းကန်တဲ့သဘာဝကိုသာအာရုံစိုက်ပါလေဘအထင်းဝင်သွားရင်လည်းတွန်းတဲ့သဘောအပြင်ထွက်ရင်လည်းတွန်းတဲ့သဘောဒီဓကမထနဲ့အာနာပါနနဲ့ရောကျွေးမှုမရှိဘူးလို့လိုအပ်ပါတယ်အာနာမနကဘယ်မှာသိဆိုင်ရတယ်ဝေရီထွက်လိနတိပြန်သဘောအထက်ဆုံးခန်းဆိုတဲ့ဒုနီယာမှာဖြစ်နေတဲ့ဝေရီထွက်လိအာယုံ၌ဘာဝနာစိတ်ကိုညောဆောကပ်ပြီးဒီနီအောင်သူဆိုင်ရတဲ့သမထံဖြစ်တယ်ခုဓကမထံကတော့တွန်းကန်တဲ့သဘောဝကိုဒီလိုမြင်အောင်လိုက်ကြည့်ရမယ်လုံငန်းစဉ်ဖြစ်ပါတယ်ဒါကြောင့်အသက်ရှူလမ်းကြောင်းကနေစပြီးတော့တွန်းတဲ့သဘောလေးကိုစရှုခြင်းဖြစ်တာဖြစ်တယ်ဒီဒီနီယာထဲမှာအများအားယုံကြည်ကြရှုနေရမယ်လို့ဆိုလို့ရတော့မဟုတ်ဘူးနော်ဒီတော့တုံ့ကန်တဲ့သဘောလေးကိုကောင်းနေလောက်ကနေစိတ်နဲ့လို့တွေ့ပြီဆိုရင်သဘောကဘာလို့ရမလဲဒီတုံ့ကန်တဲ့သဘောအပေါ်မှာစိတ်ကလေးငြင်းအောင်ခိတ္တခဏလောက်စောင့်ပြီးကြည့်နေပါကြည့်လိုက်ရင်တုံ့ကန်တဲ့သဘောလေးကထင်ရှားလာမယ်ထင်ရှားလာပြီဆိုလို့ရှိရင်ကောင်းအတွင်းကနေပြီးတော့အပြင်ဘက်ကိုတစ်သက်တစ်သက်ဖြန့်ကျင်ပြီးတော့ကြည့်ပါဒီကောင်းလုံးကနေရာပဲကြည့်ကြည့်အတွင်းအပြင်အကုန်လုံးတုံ့ကန်တဲ့သဘောတွေ့ပြီဆိုရင်လည်းပင်လောက်ကြည့်ရင်ဘက်လောက်ကြည့်ဒီပြင်းဝမ်းပိုက်ကြည့်ဒီပြင်းဘောင်းလေးကျောက်ကြည့်အထိဒီကုလုံးပြတ်အောင်ကြည့်ပါလက်တွေမှာလည်းအကုလုံးလိုက်ပြီးကြည့်ပါကြည့်လိုက်လို့ဒီကုလုံးခေါင်းကနေပြတော့ဒီကောင်ကနေခေါင်းအထိအစုံအစံတက်ခက်တက်ခက်ကြည့်လိုက်တော့တွန်းတဲ့သဘောဒီကုလုံးမြင်ပြီးဆိုလို့ရှိရင်တော့လွယ်ကူတာလေးတစ်ခုကတော့သွားတစ်ခုအသာလေးထိတာကြည့်ပါမာနေတယ်မာရတဲ့ဘောနေပြီမာရတဲ့ဘောမာမှုနေကြတဲ့နေရာကဆက်ပြီးမာရတဲ့ဘောလေဒီကုလုံးမြင်အောင်ကြည့်ဒုနာနဲ့မာရနှစ်ခုပေါ်လာရင်ဒုနာကိုဒီကုလုံးမြင်အောင်ရှုလိုက်မာရကိုဒီကုလုံးမြင်အောင်ရှုလိုက်ဒီလိုရှုမယ်ဆိုရင်ကျန်းတဲ့ဘောပေါ်လာတတ်ပါတယ်မထင်ရှားရင်တော့ခွန်ကြီးတို့လက်ခုံလေးနဲ့အဝန်ကလေးကိုအသာမိမိဟုတ်ထားတဲ့လုံကြီးလေးကိုအသာလေးပုတ်ကြည့်လိုက်ပါရင်းရင်းပုတ်ကြည့်လိုက်လို့ရှိရင်ကျန်းတဲ့သဘောတစ်ခုတွေ့နေတယ်။အဲဒီနေရာမှာတွန်းတဲ့သဘော၊မာတဲ့သဘော၊ကျန်းတဲ့သဘောသုံးခုကိုတွဲရှုလိုက်ခဲ့ရင်လေတွန်းတာမာရကမိမိကအဝဝစွာလေ့လာထားပြီးတဲ့အတွက်ကျန်းတာပေါ်လာခဲ့ရင်တွန်းတာမာရကျန်းတာသုံးခုတွဲရှုလိုက်လို့ရှင်းလေလောလောကူကူနဲ့ဒီလိုမှဒီတွန်းတဲ့သဘော၊မာတဲ့သဘော၊ကျန်းတဲ့သဘောတွေမြင်သွားနိုင်ပါတယ်။ဘာကြောင့်လဲ။ဘုန်းကြီးတို့ဉာဏ်ကြီးတဲ့ဆင်းရဲကောင်းကိုဖန်ကျင်တယ်ဆိုရင်ရင်နဲ့ဖြင်းနဲ့အစီအလုံးကတော့ချော့ချော့ပြီးဖွင့်ရတယ်။အဲဒီပုံစံတိုင်းပဲဘုန်းကြီးတို့ကမထင်ရှားသေးတဲ့တက်ကိုထင်ရှားတဲ့တက်နဲ့တွဲပြီးရှုလိုက်မယ်ဆိုရင်တော့မထင်ရှားတဲ့တက်နဲ့ထင်ရှားတဲ့တက်ပြည့်အကူအညီကြောင့်ပို့ပြီးတော့ထင်ရှားလာတတ်ပါတယ်။ဒုနဲ့သဘောမာရသဘောကျန်တဲ့သဘောသုံးခုလုံးကိုညာနဲ့မှခင်းလာပြီးဆိုလို့ရှိရင်တော့ဘရုပတဝီတချင်းသူညီနေတဲ့လေးတဲ့သဘောတစ်ခုကိုဆက်ပြီးစိုက်ကြည့်ပါထိုင်ထားတဲ့ဒီမန္တနရာလောက်စိုက်ကြည့်လိုက်ရင်လေးတဲ့သဘောထင်ရှားမယ်။မလေးရောက်နေရင်လက်ကလေးနဲ့ပုံပေါ်မှာအသာလေးနည်းနည်းလောက်ဖိကြည့်ပါ။လေးမှုသဘောထင်ရှားလာလိမ့်မယ်။လေးရကတော့လွယ်ကူပါတယ်။တွန်းတဲ့သဘောပါတဲ့သဘောကျန်းတဲ့သဘောလေးတဲ့သဘောဒီကုလုံးအနံပြတ်မြင်ပြီဆိုရင်ကျင်းပန်းရဆိုတက်ကန်တက်ကန်ရှုပါ။တက်ကန်တက်ကန်ရှုလိုက်တဲ့အပိုင်းမှာလေးကုလုံးပြန်သူတွေ့ပို့တော်ကောင်းသေးတယ်။တခုညွှန်ရင်တခုပဲတွေးရမယ်ဒီလိုမဆိုလို့ဘူးဘာကြောင့်လဲဓာတ်ကြီးလေးပါးတွေကအောက်နေဘောကရုပ်ဖြစ်တယ်မြိုင်းလူဖြစ်နေတဲ့ရုပ်သဘာဝတွေဖြစ်ကြတယ်ခွဲလို့မရစကောင်းတဲ့ရုပ်တွေဖြစ်ပါတယ်ဒါကြောင့်ဓာတ်တခုကိုတွေးရင်ဉာဏ်နဲ့ဓာတ်တွေကကပ်ပြီးပန်းနေတတ်တယ်သို့တော့အာထုဇပုဂ္ဂိုလ်မှာဉာဏ်ကအလွန်ကြီးမထည့်သေးတော့တစ်ခါတလေတစ်လုံးနဲ့တွေးခြင်းလည်းတွေးမယ်တွေးပြန်စီဒေါသကခေါင်းကနေဖြေတော့ခြေောက်ကနေခေါင်းအထိရှင်းရှင်းလင်းလင်းတွေ့ရင်မာရကိုပြောင်းစုမာရလည်းဒီကုလုံးတွေ့ရင်ကျန်းတာပြောင်းစုကျန်းတာဒီကုလုံးတွေ့ရင်လေးတာပြောင်းစုပြီးတစ်ခါတွန်းတာပြောင်းစုမာရပြောင်းစုကျန်းတာပြောင်းစုလေးတာပြောင်းစုဒီလိုထပ်ထပ်ထပ်ထပ်ရှုလိုက်ရင်တော့ဉာဏ်ထဲမှာပြန်လူလိုလိုတွေ့လာတတ်ပါတယ်တွန်းတဲ့သဘောမာရတဲ့သဘောကျန်းတဲ့သဘောလေးတဲ့သဘောတွေကိုဉာဏ်နဲ့စိုက်ရပြီဆိုရင် နောက်ထပ်ထောက်ကန်တဲ့သဘာဝတစ်ခုကိုဆက်ကြည့်ဘာကြောင့်လဲမာရတဘောသင်္ချာနေတဲ့ပုဂ္ဂိုလ်ရဲ့တန်တန်နဲ့ဒီထောက်ကန်နေတဲ့စွန့်ရင်လေးကိုလှမ်းပြီးရှုခဲ့တော့လွယ်လွယ်နဲ့သဘောပေါက်ခဲ့တယ်ထောက်ကန်နေစရာကအင်းကြီးပြောမယ်ကြရင်ကြားခေါ်တဲ့သူတို့ချောင်းနဲ့မလဲအောင်ပြန်ပြီးထောက်ထားတယ်လို့ဒီခန္ဓာအင်းကြီးရဲ့ရက်တဲ့အတိုင်းထိုင်ရင်ထိုင်တဲ့အတိုင်းသွားရင်သွားတဲ့အတိုင်းမလဲအောင်ထိန်းထားတဲ့သဘောဝတစ်ခုရှိတယ်။အင်းရင်လည်းအစ်တဲ့အတိုင်းငြင်းငြင်းအောင်ထိန်းထားတဲ့သဘောဝတစ်ခုရှိတယ်။အဲ့ဒီထိန်းထားတဲ့သဘောဝသွားရင်ကိုပဲထောက်ခံတယ်လို့ခေါ်တယ်။အဲဒီဒီထောက်ခံတဲ့သဘောဝမရှိရင်ထိုင်တဲ့ပုဂ္ဂိုလ်ကဘိုင်းနဲ့လဲသွားနိုင်တယ်။အဲဒီတော့ထောက်ခံတဲ့သဘောဝတစ်ခုကိုစိတ်ကြည့်။အကုန်လုံးအနံပြမြင်ပြီဆိုရင်ဒီဘာမြတ်စွာတက္ကံတက္ကံရှုရ။တက္ကံရှုလို့အောင်မြင်မှုရရှိလာပြီးဉာဏ်နဲ့မှသင်လာပြီးဆိုရင်ပေါ့ပြောတဲ့သဘောတခုသိရှိမှာဘယ်လိုရှိမလဲလို့သိရင်တော့ပြောမှုသိစားတဲ့နေရာဘယ်နေရာကမဆူစားရှိနေလဲဘုမ္မာအောင်အတွင်းဒုက္ခသံလေးကိုရှားလေးနဲ့အသာလေးဖြည့်ထားကြည့်ပါပြောမှုသိစားတဲ့အဲ့ဒီပြောမှုသိစားတဲ့တနေရာကစသည်ပြောတဲ့သဘောတစ်ခုလုံးမြင်အောင်ကြည့်ပြောတဲ့သဘောကိုရှုတဲ့အပိုင်းမှာခန္ဓာကိုယ်ကိုနည်းနည်းလေးအသာလေးဖြော့ပြီးဖြော့ထားဖို့လိုတယ်သိပြီးတောင်းမှန်းထားနော်ပြောမှုတင်ရှားလာပြီဆိုရင်အဲ့ပြောမှုတင်ရှားနေတဲ့အောက်အပင်းလှုပ်ဆန်းတယ်ဆိုတော့ညာလေးနဲ့တစ်ပေးဆုပြီးတော့အသာလေးပုတ်ကြည့်ပါချောမှုသဘောတရားတွေ့နိုင်တယ်ဒီချောမှုသဘောတရားကိုလည်းဒီကုန်လုံးမြင်အောင်ဆက်ပြီးရှုပါပြောမှုနဲ့ချောမှုကဒီကုန်လုံးအနံပြားခင်းခင်းချက်ချက်ဖြစ်လာပြီဆိုရင်ပေါ့နေတဲ့သဘောဝတစ်ခုပေါ်လာမယ်ဘောလီတဲ့တဘာဝတကုကမပေါ်လို့သိပြီးအာမရမတင်မကြဘူးဖြစ်နေရင်လေးတာကိုပြန်စိတ်လိုက်လေးမှုတင်ရှားနေတဲ့အချိန်ကမှလက်ညှိုးလေးတစ်ချောင်းကိုဒူးပေါ်တင်ပြီးလက်ညှိုးလေးတစ်ချောင်းကိုလက်ကလေးတစ်ဖက်ကိုဒူးပေါ်တင်လိုက်လက်ညှိုးလေးတစ်ချောင်းကိုအသာလေးမှတ်ကြည့်ပါဘောမှုသဘောခဏချင်းချင်းတွေ့နိုင်တယ်ပြောတဲ့သဘောပြောတဲ့သဘောပေါ်တဲ့သဘောကလဟုပထဝီဓာတ်အသုံးခုမာရဏဘောကျမ်းတဲ့သဘောလေးတဲ့သဘောသုံးခုကဂရုပထဝီဓာတ်သုံးခုပေါင်းလိုက်တော့ပထဝီဓာတ်ဘယ်နှခုဖြစ်သွားလဲ6ခုထောက်ကန်တဲ့သဘောဒုက္ခတဲ့သဘောကဝါယောဓာတ်2ခုပေါင်းလိုက်တော့သဘောတရားဘယ်နှခုရှိလဲ8ခုနောက်2ခုကလွယ်ပြီးမူတဲ့သဘောအေးတဲ့သဘောဒီဘက်ဓာတ်လက်ကိနှခုကိုထပ်ထားကြည့်ဘုံမှုထင်ရှားနေပါလားနော်ဘုံမှုထင်ရှားတဲ့တဏှာကစပြီးဘူရဲတဘောကိုတခွန်လုံးမြင်အောင်ကြည့်လွယ်တယ်။ဝင်းလေးနှာပြီးရလေးမှစိုက်ကြည့်။အင်းဒီလေးနဲ့ဘုံမှုထင်ရှားတဲ့တဏှာကစပြီးအေးတဲ့တဘောကိုတခွန်လုံးမြင်အောင်ကြည့်။ဘူရဲတဘောအေးတဲ့တဘောကပြင်းစောတဲ့ပေါင်းလိုက်တော့တဘောတရားအလုံးကနှစ်ခုဖြစ်သွားလဲ၁၀ခု။အဲဒီ၁၀ခုကိုဂျိဖန်မြတ်စွာရှင်းတောင်းကောင်းဆုံးထပ်ထပ်ထပ်ထပ်ရှုရတယ်။ဒုဏ္ဏလေးတခွန်လုံးပြန့်သွားရင်မာရပြောင်းရှု။သောနာကြီးပဲဒီမှာများသာအကြကြီးမရှိဘူးနော်ဒီကုလုံးပြန့်သွားတာမြင်ရင်တော်ပြီသောနာဒီကုလုံးပြန့်ရင်မာရဆက်ရှိမာရဒီကုလုံးပြန့်ရင်ကျန်တာဆက်ရှိကျန်တာဒီကုလုံးပြန့်ရင်လေးတာဆက်ရှိသတ္တပိအဲ့ဒီဘုရားဆင်းအပ်ဖြင့်ဒီမှာများသာထက်ခတ်တက်ခတ်ရှုပြနေပါဒီသဘောတရားချက်ကိုဒီမှာများသာထက်ခတ်တက်ခတ်ရှုနေခဲ့ရင်ခန္ဓာကိုယ်ဒီကုလုံးကိုကျိုးနေစီးထားသလိုဖွဲ့စည်းနေတဲ့သဘောဝတခုပေါ်လာလိမ့်မယ်ကထိုင်လောက်နှစ်ထိုင်လောက်တော့ကျူးစားကြည့်ပါအကယ်၍ဒီဖွင့်စမှုသဘောကိုညာနဲ့မှမတင်ဖြစ်နေခဲ့ရင်တော့နောက်အထိုင်ကြီးမှာဒုဏ္ဏနဲ့မာရနှစ်ခုကိုပဲဥစားပေးရှိပါဒုဏ္ဏသဘောမာရသဘောဒီနှစ်ခုကိုဒီဘာမြတ်စွာတက်ခတ်တက်ခတ်ရှိလိမ့်မယ်ဆိုရင်ဒီကုလုံးဖွဲ့စည်းထားတဲ့သဘောကျိုးနဲ့စည်းထားလို့တင်းကျပ်လာတဲ့သဘောတွေ့နေမယ်ဖွဲ့စည်းတဲ့သဘောကိုညာနဲ့မှထင်လာပြီဆိုလို့ရှိရင်သွားအရင်မှသီးသီးယူနေတယ်အဲ့ဒီလိုဒီရေယုံစင်းမှုတင်ကြတဲ့တဏှာသာသီးတစ်ခုလုံးမှရှင်းစင်နေတဲ့သဘောဝတ္တကိုမြင်အောင်ကြည့်တော့ဘာရင်ရှင်းစင်နေတယ်လို့မြင်တော့32ခုနာသာကိုရှုထမ်းပြီးတဲ့ပုဂ္ဂိုလ်အခုခေါ်တယ်လက်ကူသွားပြီမြင်ရင်၌တွေအစေခြင်းငင်စသည်ဖြင့်ပေါ့လေတွေးတော့တလိတော့ဒီကျေတော့နော်စသည်ဖြင့်ယုံစင်းနေတဲ့အုပ်စုလေးဆင်းရဲကိုရှိပါတယ်အဲ့ဒီဒီမှာပုံပြီးရည်စည်းမှုထင်ရှားတာကတော့လွေးဖြစ်ပါတယ်လွေးကဒီကုန်းလုံးအပေါ်အောက်လက်ပတ်နေတာဖြစ်တော့အထက်ကလည်းစီးတယ်အောက်လည်းစီးတယ်ဘုရားနဂုဏတကမကျွတ်သေးတဲ့ပုဂ္ဂိုလ်ဖြစ်ခင်မယ်ဆိုရင်တော့သွားရင်တို့လိုရှားရင်တို့လိုရည်စည်းမှုထင်ရှားနေတဲ့တဏှာကသာပြီးရည်စည်းတဲ့သဘောကိုဒီကုန်းလုံးမြင်အောင်ဆိုက်ရှုပါရည်စည်းတဲ့သဘောဖွဲ့စည်းတဲ့သဘောကအဘောဓာဖြစ်ပါတယ် အဲဒီအဲ့ဒီလိုမှမတင်ရှားတဲ့ဟိုဓကမတကစအပ်ထုတ်တဲ့ပုံကိုပြင်လို့ယုံကြည်တဲ့ကတည်းကနည်းနည်းရှိခွန်းဆက်နေတတ်တယ်ဆက်နေရင်တော့လွယ်တဲ့ဓာတ်ကလေးတစ်ခုနဲ့တွဲပြီးတော့ရှုကြည့်ပါဥပမာပူလာလေးနဲ့တွဲပြီးယုံကြည်တာကိုရှုကြည့်အေးလာလေးနဲ့တွဲပြီးတော့ယုံကြည်တာကိုရှုကြည့်သွမ်းလာလေးနဲ့တွဲပြီးယုံကြည်တာကိုရှုကြည့်အဲဒီလိုရှုလိုက်မယ်ဆိုလို့ရှိရင်ယုံကြည်တဲ့သဘောကတွန်းလာလေးကတစ်ခုလုံးကိုပြန့်သွားတဲ့အခါမှာယုံကြည်တာလေးပါတစ်ခုလုံးပြန့်သွားတာတွေ့နိုင်ပါတယ်ကောင်းလိုက်တော့သမောတရားဘယ်နှခုဖြစ်သွားလဲဆိုတော့12ခုနော်ဒုန်းတဲ့သဘောမာတဲ့သဘောကြမ်းတဲ့သဘောလေးတဲ့သဘောထောက်တဲ့သဘောပြောတဲ့သဘောချောတဲ့သဘောပေါ့တဲ့သဘောဘူးတဲ့သဘောကြီးတဲ့သဘောဖွဲ့စည်းတဲ့သဘောညှိုးစည်းတဲ့သဘောကောင်းလိုက်တော့သဘောတရားဘယ်နှခုလဲ12ခုဒီ12ခုကတခုပြီးတခုချင်းပါများတဲ့ခြေဆုံးကောင်းဆုံးသက်ခါသက်ခါရှုပါရှုလိုက်လို့အောင်မြင်မြင်ဆိုလို့ရှိရင်တော့အောင်မြင်တဲ့ဆိုတာကဒီ12ခုကိုပြည့်ရင်တစ်ခေါက်လုံးခေါ်ပါတယ်။ဓမ္မင်းရဲ့အတွက်မှာနှစ်ခေါက်သုံးခေါက်လောက်ရပြီဆိုလို့ရှိရင်တော့မြတ်စွာဘုရားဟောတော်မူတဲ့ဒေသနာပြင်အတိုင်းပြန်ပြောင်းသွားတယ်။ဘုရားရှင်ဟောတော်မူတာကပထဝီဓာတ်၊အာဘောဓာတ်၊ဒီဇောဓာတ်၊ဝါယောဓာတ်ဆိုပြီးဒီလိုအစဉ်တိုင်းဟောထားတယ်။အဲဒီအစဉ်အတိုင်းပြန်ပြီးရှိပါတယ်။ပထဝီဓာတ်ကမာကျန်လေးပြောချောဖို့ယူနောက်အာဘောဓာတ်ကယူစီဖွဲ့စည်းဒီဇောဓာတ်ကပူအေးဝါယောဓာတ်က6တွန်းအစဉ်တိုင်းပြောရင်မာကျန်လေးပြောချောဖို့ယူစီဖွဲ့စည်းပူအေး6တွန်းဆိုပြီးသဘောတရားဘယ်နှခုလဲ12ခုအဲ့ဒီအစဉ်တိုင်းရှိပါတယ်ဒီလိုဆိုရင်ငိုရင်းကအဲ့ဒီအစဉ်တိုင်းရှိပါလားလို့မေးစရာတော့ရှိတယ်ညရရှုလို့ရရင်အဲ့ဒီအစဉ်တိုင်းသာဆက်ရှုပူပေါင်းနော်မရခင်ဘူးဆိုရင်တော့မလုပ်ရလားကလေးလေးတယောက်ရောင်းရောင်းသိစာဖြစ်နေခဲ့ရင်ဒီကလေးကဝါလုံးထဲမှာရှိနေတော့သူ့ကိုဝါလုံးလေးကနေစပြီးအရင်သင်ပေးရတယ်ဝါလုံးလမ်းကျင်ညက်သွားပြီဆိုလို့ရှိရင်ဒီကလေးကိုတာကြီးသာပြီးကနေတစ်ဖက်စပ်ပြီးပြန်ပြီးတော့သင်ပေးရတာပဲအဲ့ဒီပုံစံစနစ်လိုပဲလွယ်ရလက်နေခက်ရကိုသွားရတာဟုတ်ဒုက္ခန်ဒီတဲ့သဘောလေးကရောင်းပြီးအများစုမှာလွယ်ကူတဲ့သဘောလေးရှိတယ်ရှုလို့သဘောလေးပေါက်လို့နေတယ်တရားဉာဏ်ဓာတ်ဤပုံဤအတွက်တရားဉာဏ်ဓာတ်ဤဉာဏ်နဲ့မှသင်္ချာလာဤအတွက်အာဇီသောမြာဥပ္ပါနိတ္တယသစ္စာဓာတ်ဤဖြင့်ကျေးဇူးပြုပေးနိုင်တဲ့သောင်းအားဖြင့်တို့ဒုက္ခနှင့်သဘောမှရှိတယ်။ဒါကြောင့်ဒီဒုက္ခနှင့်သဘောလေးကိုမြတ်သောအမ်းဖြင့်သတ္တဘာဝတည်းကိုခန့်မြန်ရသဘောပေါက်နိုင်ရဲ့အတွက်ဤဝေပြီးတော့ယောဂီအများစုကိုသင်ပေးခြင်းသာဖြစ်ပါတယ်။အဲဒီယောဂီကသမာဓိတွေကလည်းသိအားကောင်းလို့အဋ္ဌကစင်မှုသားတဲ့ဗာမီအရှင်ဝါဒီကလည်းသိအားကောင်းပြီဆိုလို့ရှိရင်တော့မာကျန်လေးပြောချောပါယောဇိပါစီမွေးတော်လို့ဆိုတဲ့ဒီအစဉ်တိုင်းမဆရှုလို့အောင်မြင်ရင်ပုံကောင်းပါတယ်အဲ့ဒီတိုင်းသာရှုပြီးတော့နော်ကဲဘုရားဟောဒေသနာစဉ်အတိုင်းမာကျန်လေးပြောချောပါယောဇိပါစီမွေးတော်လို့ဆိုတဲ့ဒီသဘာဝတွေကိုရှုလို့အောင်မြင်ပြီဆိုလို့ရှိရင်ဆန္ဒခုပြည့်ရင်တစ်ခေါက်ဓမ္မင်းရဲ့အတွက်မှာနှစ်ခေါက်သုံးခေါက်တော့ခြေသုံးခေါက်ဆုံးရှုနေပြီဆိုရင်ထုံကပုတ်ခေါက်ကမလုပ်ရမလဲမိမိထိုင်နေတာကအမောကသိကြည့်တဲ့ပုံစံဖြစ်ဒီဘဝတွေကိုကြည့်ပါအဲဒီတော့အဘောကနေပြီးငုံကြည့်လိုက်တဲ့အပိုင်မှာခြေတော်ကြည့်လိုက်လက်ကြည့်လိုက်ခေါင်းကြည့်လိုက်ဟိုရွှေ့ကြည့်ရွှေ့နေဓာတ်ကအာယုံယူပြီးတော့ကိုယ်ကိုအာယုံမယူနဲ့ကိုယ်ကိုအာယုံမယူကဓာတ်ကအာယုံယူပြီးအဲ့ဒီလိုရှုလိုက်ခြင်းဆိုလို့ရှိရင်တပြင်းချင်းညာကထက်လာခဲ့တော့မာကျန်လေးပြောချောဖို့ယောဇိပါစီကိုညာနဲ့မြင်အောင်ကြည့်ပြီးတော့ဘဒုံကြီးကယောဇိပါစီကိုညာနဲ့မြင်အောင်ကြည့်ပြီးတော့အာဘောဓဘူရင်းသဘောတရားနှစ်ခုကိုညာနဲ့မြင်အောင်ကြည့်ပြီးတော့ဝါယောဓလို့ဒီလိုရှုပါတယ်ပထဝီဓာအာဘောဓဒီဇောဓဝါယောဓပထဝီဓာအာဘောဓဒီဇောဓဝါယောဓအဲ့ဒီလိုရှုပါအဲ့ဒီလိုပြန်ပါညာဓာတ်ခါညာခါတက်ခါရှုပြရပါတယ်အဲ့ဒီလိုရှုပြအပိုင်းမှာဓတ္တမဝဋ်ဒီကိုမမြင်ဘဲနဲ့တော့ပထဝီဓာအာဘောဓဒီလိုမရှိပါနဲ့သုကမထံသစ္စကတော့အကျိုးကျေးဇူးသိမများလာပါဘူးနော်ဓတ္တမဝဋ်ဒီကိုညာနဲ့မှမြင်မှမာကျန်လေးသောဓဘောကိုမြင်မှပထဝီဓာလို့ရှုပါယောဇဉ်ပါစီကိုညာနဲ့မှမြင်နေမှအဘောဓလို့ရှုပါဘူးဝေဒဘောဓီကိုညာနဲ့မှမြင်နေမှဒီသောဓလို့ရှုပါထောက်ကန်တွန်းကန်တဘာဝတွေကိုညာနဲ့မှသင်္ချာစွာမြင်နေပါမှဝါယောဓလို့ရှုပါအဲ့ဒီလိုရှုနိုင်တဲ့သဘာဝကိုကြီးရော်မူပြီးတော့မြတ်စွာဘုရားက Madri Branato Damadita Gamadansu Gobelu Hodre Unasa Bram Bigaway, Biku Yatadi, Dayatabani, Dadadu Nobisa Vakadi Unasa Bram Bigway, Biku Imami Wakanya Yatadi, Dayatabani, Dadadu Nobisa Vakadi Adi Ima Dominga, but we dadu Abadadu, Dizadadu, Wayodadu. ဘေကွေစိတ္တယံတို့ကုဏ္ဏသံပရဏောဓမြုသောကဘေကုယောဂဝဇရာယဟံတော်သည်ယထာတိတံတိယတိံသောယထာပဏိဟိတံသာမေတိံသောဣမမေဝကာယံဣရူပကာယံဤကိုပင်ဣမသမေကာယံဣရူပကာယံ၌ဝဒဝိတံတို့ဘဒဝိတံဒီအတ္တိဟိအဘောဓာတုအဘောဓာတိအတ္တိဟိ ဒီသောဓာတုဒီသောဓာတိအတ္တိဝါယောဓာတုဝါယောဓာတိအတ္တိဤဤဒီဤသောလင်းဓာတုသောဓာတဘောအဖြစ်ပိသဝခတိအတိအတ္တိတလုံးစီတလုံးစီဆင်းခြင်းသောကာစုပွားဖြင့်နေပေ၏ဒီလိုဘုရားကဟောတယ်ဘဒဝိဒအဘောဓဒီသောဓဝါယောဓပထဝိဒအဘောဓဒီသောဓဝါယောဓဒီလိုကျင့်ခံများစွာထပ်ထပ်တက်ကရှုပေးပါ ဆိုလိုက်တဲ့အချိန်ကမှာဘာဖြစ်လာမလဲဆိုတော့သမာဓိကဓလိဘအာယုံအပေါ်၌ညီဝတ်စွာကပ်ပြီးတော့ဒီတော့ပါလိမ့်မယ်။ဓလိဘအာယုံပေါ်၌ဘာဝနာစိတ်ကညီဝတ်စွာကပ်ပြီးဒီလာပြီဆိုရင်တော့တဏှာကြီးငဏှာကြီးစသည်ဖြင့်ညီဝတ်စွာကပ်ပြီးဒီနေအောင်ဆက်လက်ပြီးသမာဓိကိုထူထောင်ပေးပါ။ထူထောင်လိုက်ပြီဆိုလို့ရှိရင်ဘာတွေ့မလဲ။ သိတဲ့ကငြိမ်ဝလာပြီဆိုလို့ရှိရင်တော့ခန္ဓာကိုယ်မှာမိခိုးရောင်ကဲ့သို့အဖြူရောင်ဖြူညင့်ညင့်အရောင်အတုံးအခဲကြီးသွားတွေ့တာပါတယ်သို့တော့တချို့တချို့ပုဂ္ဂိုလ်များမှာပေါ့လေခိုင်လိုက်တယ်နဲ့တနိုင်းတနိုင်းလောက်တော့နေနေငြင်းငြင်းလို့ဒီလိုအဖြူတော့မတွေ့တတ်ဘူးသို့တော့နှစ်ရက်သုံးရက်လောက်တက်တက်ငြိမ်ပါနဲ့မတွေ့ခဲ့ဘူးဆိုလို့ရှိရင်တော့ အဲဒီတော့ဒီလိုနည်းစနစ်တစ်ခုကိုကြောင်းပြီးရှုဖို့သင်ပေးထားနော်အဲဒီတော့ဒီလိုနည်းစနစ်တစ်ခုကိုကြောင်းပြီးရှုဖို့သင်ပေးတဲ့အပိုင်းမှာအဓိကစီကံသမ္မာချက်ကလေးမဟာဒီကဆရာတော်ကဆက်တဲ့ချက်လုံးသတ်မှတ်ပေးထားပါတယ်အဲဒီဆက်တဲ့ချက်ကမှအရေးကြီးဆုံးအချက်တစ်ခုကတော့ဝိသေပပရိဘာဟနတော့စိတ်ဓာတ်ကဓာတိလေးပါအာယုံရဲ့ပြင်ပတ်တို့ပြည့်နှံ့သွားမှုကိုတမ်းပြပေးရမယ်ဒါကအဲ့အရေးကြ chu ko lo re ganji le ba ye pin be ayo myo myo ko lai pin chu ni pin be ayo ni be so si ga pyan ne ni le em be ganji le ba ko chu ga hou de la hou do bu dakkamata hou de la mu hou do no ganji le ba ye pin be ayo ne ko long long ma chu wa bu lo bon yin byo ni ya mu hou no chu de chu de de a chin kan jan ya la chu wa ma phit ba le ဘုရားဓလေးပါဖြင့်ဤနေပြီးတော့တမာတိကိုသူတော်နေခဲ့ဖြစ်တဲ့အတွက်ဒီလိုတမာတိသူတော်နေတဲ့အပိုင်းမှာဓာတိလေးပါရဲ့ပြင်ပသို့စိတ်တပြတ်နဲ့သွားဖို့ကိုတမ်းပြပေးရမယ်။ဓာတိလေးပါရဲ့ပြင်ပမှာရှိနေတဲ့အာယုံအမျိုးမျိုးတွေကိုလိုက်ပြီးရှုပါသုံးသပ်ခြင်းကိုမလုပ်ပါနဲ့။ဒါကတည်းကအရေးကြီးတယ်နော်။အဲဒီတော့ဒီဓာတိလေးပါကိုပဲသိနေကြရှုလို့ဓာတိလေးပါအာယုံနဲ့စိတ်ကညီဝတ်စွာကပ်ပြီးဒီနေပါလျက်တမာတိအစဉ်ကစံချိန်မပြီးဖြစ်နေခဲ့ရင်တော့အဲ့ဒီမှာအသင်္ကရာဆရာတော်ကသဘာဝလက္ခဏာသဘာဝလက္ခဏာကိုသာဥသာပင်ပြီးရှုပါဆိုပြီးဒီလိုညွှန်ကြားထားတယ်။သဘာဝလက္ခဏာဆိုတာကပထမဉာဏ်မှန်မာတဲ့သဘောဒါအဓိကအရေးကြီးဆုံးပဲ။အာဘောဓမ္မယုံကြည်တဲ့သဘောတိသောဓမ္မပူတဲ့သဘောဝါယောဓမ္မထောက်ခံတဲ့သဘောပဲ။အဲ့ဒီမာတဲ့သဘောယုံကြည်တဲ့သဘောပူတဲ့သဘောထောက်ခံတဲ့သဘောမာယောပူထောက်ပေါ့နော်။အဲ့ဒီလေးကိုကိုသူးဆိုင်ပြီးတော့ပထမဉာဏ်မာရကိုသုတုဆိုင်ဆိုင်ကြည့်ပြီးတော့ပထဝီဓာတ်ယုတိဓာတ်ကိုသုတုဆိုင်ဆိုင်ကြည့်ပြီးတော့အာဘောဓာတ်ပူရာကိုသုတုဆိုင်ဆိုင်ကြည့်ပြီးတော့ဒေဇောဓာတ်ထောက်ခန္ဓာကိုသုတုဆိုင်ဆိုင်ကြည့်ပြီးတော့ဝါယောဓာတ်ဒီလို၄ချက်ပြောင်းရှုကြည့်ပါပထဝီဓာတ်အာဘောဓာတ်ဒေဇောဓာတ်ဝါယောဓာတ်အဲ့ဒီလိုဒီပညာကတက်ခါတက်ခါရှုနေရင်တော့ခန္ဓာကသမာဓိကစံချိန်မိလာပြီဆိုရင်တော့မိကိုရောင်းတော့အပြူရောင်းအတုံးခဲနှင်းဝေတယ်လို့အပြူရောင်းအတုံးခဲညစ်တတ်တာသွားသိတာပါလေဒီလိုလို့ချင်းလေသိစားမှာတော့ဒီအဖြစ်အပျက်ကမခင်ခန့်တဲ့သဘောရှိခြင်းကြောင့်မိမိကဒီအဖြစ်အပျက်ကိုအာယုံမျိုးသေးပဲမူလရှိမျိုးဖြစ်တဲ့ဇတ်တဘာဝကိုသာဆက်လက်အာယုံယူပြီးတော့တမာတိကိုဆက်လက်ထူထောင်ပါထူထောင်လိုက်လို့ချင်းဒီအဖြစ်အပျက်ဒုက္ခဟာလဲ ဒါကြီးလေးပါလို့ရအစုအကုန်ပဲဆိုတာများသောအဖြစ်တော့သဘောပေါက်တာပါတယ်တကယ်ရသဘောမပေါက်ဖြစ်နေခဲ့မယ်ဒီအဖြူရောင်ကလည်းတဏှာကြီးလောက်အထိဇက်တဲ့ခိုင်နိုင်ခိုင်နိုင်ခိုင်နေပြီဆိုရင်တော့မလုပ်နဲ့ရှင်နေကြအတိုင်းဒီဘလုံးကိုချုံကုန်ပြီးမာရာရှုတဲ့အဖြူရောင်မှာမာရာရှုတဲ့ဒီဘလုံးကိုချုံကုန်ပြီးမာရာရှုတဲ့အဖြူရောင်မှာမာရာရှုတဲ့ဆက်ခက်တက်ဆံပြောင်းကြည့်ပါပြောင်းလိုက်တဲ့အချိန်ကမှဒီအဖြူရောင်မှာမာရာကိုသဘောပေါက်ပြီဆိုရင်မာရာကျန်းနာနှစ်ခုနှစ်ခုသဘောပေါက်ရင်သုံးခုသုံးခုသဘောပေါက်လေးခုသက်တည်းတစ်ခုပြီးတစ်ခုတိုးပြီးရှုကြည့်ဘုလိုမှမကြမ်းလေးတစ်ချက်ပဲယူကြည့်ပါစီဘုရားတော်တို့ဆက်တဲ့ဘာဝဆန္ဒကိုကိုရှုသလိုဒီအပြေအောင်တော့ခဲ့မှလဲမကြမ်းလေးတစ်ချက်ပဲယူကြည့်ပါစီဘုရားတော်တို့ဆိုတဲ့ဒီဘာဝတွေကိုဆက်လက်ပြီးရှုပါရှုလိုက်တဲ့အပိုင်းမှာအပြေအောင်မှဒီမကြမ်းလေးတစ်ချက်ပဲယူကြည့်ပါစီဘုရားတော်တို့ဆက်တဲ့ဘောတရားဆန္ဒကိုညာနဲ့မှတင်ချာချာတွေ့ပြီဆိုရင်အဲ့မှာ၄ချက်ပြန်ပြီးပြောပါမာကျန်လေးကြောကြောဘုကိုကြည့်ပြီးပထမီတယောဇိဝဇိကိုကြည့်ပြီးတော့အဘောဓပူဟေကိုကြည့်ပြီးဒီသောတထောင်းတုံးကြည့်ပြီးတော့ဝရောတလေးချက်ပဲရှုပြီးတော့အဲဒီကလေးချက်ရှိလို့သမာဓိကိုဆက်လက်ထူထောင်ခဲ့လို့ရှိရင်ဝါခွန်ဆိုင်ကဲ့သို့ဆွတ်ဆွတ်ဖြူလေးအဖြူအတုံးခဲကြည့်ပြုလိမ့်မယ်အဲဒီအဖြူတုံးခဲကြည့်မှလည်းပုံစံတူပဲမာကျန်လေးကြောကြောဘုယောဇိဝဇိပူဟေထောင်းတုံးကိုမြင်အောင်ရှုမြင်ပြီးသလိုချင်းလေးချက်ကြောင်းပထမီတအဘောဓဒီသောတဝရောတဒီလိုရှုပါအဲဒီတော့ရှုလိုက်ခဲ့မယ်ဆိုလို့ရှိရင်မမဟာမိကထင်းမြတ်သူစလာပြီဆိုလို့ရှိရင်တော့ဒီလိုအကြီးအကျုံးအခဲကြီးအနည်းနဲ့အလုံးနဲ့အခက်လိုက်ပြီးတွေ့လိမ့်မယ်နော်အဲဒီသဘာဝလေးကတော့ဉာဏ်တော်အဖြစ်လုပ်ငန်းခွင်ကိုဇနီးတွေကအားထုတ်နေတဲ့ပုဂ္ဂိုလ်တွေမှာအစည်းအဝေးတွေကဉာဏ်တော်အဖြစ်တော့ပေါ်လာတတ်ပါတယ်အဲဒီလိုပေါ်လာတဲ့အပိုင်းမှာဘုန်းကြီးနည်းနည်းလေးတော့သဘာဝတခုကိုနည်းနည်းပြောကြည့်ပါလေအခုလိုမောတကမောင်းကြီးကြပုဂ္ဂိုလ်တွေမောတကရှိတာမှန်ကုန်နည်းနည်းအကဲခတ်ကြည့်ပါနင်းနေဝင်နေပြီဆိုလို့ရှိရင်တော့မျိုးကိုရောင်လုံးလုံးပြောရောညစ်ထက်တာနေ့တွေမတွေ့ကြဘူးလားတွေ့တတ်ပါနဲ့ဒါပေမဲ့ဒီရင်းငွေတွေရင်းငွေတွေစင်သွားပြီဆိုလို့ရှိရင်ကြီးနေတဲ့အကြည့်ပြင်မတွေ့နိုင်ဘူးလားတွေ့တယ်ဒီပုံစံအတိုင်းပဲယောဂီကဉာဏ်ကတက်ပြီမထက်ပြန်မဆုံးကြသေးတော့ဒီအကြည့်ပြင်ကိုဉာဏ်ကမဆိုင်ခြင်းမှာဒီကိုရောင်လို့ညစ်တဲ့အတွက်တွေ့ခြင်းအစီအောင်ကိုသွားတွေ့ခြင်းမှာဖြစ်တယ်တကယ်တော့အကြည့်ရပဲနော်ဒီနေ့တဲ့ဒီမှန်ကိုခလန်းလန်းကနေပြီးတော့လှမ်းကြည့်လိုက်မိမိမျိုးလုံးကတိတ်အာမကောင်းမှုဆိုလို့ရှိရင်လည်းခက်ပြူပြူသဘောလေးဒီခါတည်းကမလို့ကြဘူးလားတွေ့ခြင်းကြတယ်အဲ့ဒီပုံစံမျိုးပဲညာကတိတ်မထက်မြင့်သေးတဲ့အတွက်ဒီအကြည့်ချက်တွေကိုမဆိုင်သေးခြင်းမှာဒီဖြူရော်ရော်လေးတွေကိုသွားတွေ့ရှိခြင်းတာဖြစ်ပါတယ်ဒီတော့အဲ့ဒီတော့ရှင်းလိုက်တဲ့အပိုင်းမှာကြီးပြီဆိုတော့ဘာလို့ကြီးတယ်လဲလို့မင်းစရာရှိတယ်မြတ်စွာဘုရားကအကြည်ကြအကြည်ယုတ်ပတာအကြည်ယုတ်တွေကိုပတာတယုတ်အနေနဲ့ဟောထားပါတယ်ပတာတယုတ်ဘယ်နှခုရှိသလဲဆိုတော့၅ခုရှိတယ်စကုပတာတမျက်စိအကြည်သောတာပတာတနာအကြည်ဘာနာပတာတနှာခေါင်းအကြည်ဇိဝပတာတလျှာအကြည်ကာယပတာတကိုယ်အကြည်တောင်းလိုက်တော့အကြည်ယုတ်ဘယ်နှခုရှိလဲ၅ခုအဲ့ဒီအကြည့်ရောက်ငါးခုမှာမျက်စိအကြည့်ကတော့မျက်စိမှာပဲရှိတယ်။နားအကြည့်ကနားမှာပဲရှိတယ်။နှာခေါင်းအကြည့်ကလည်းနှာခေါင်းအတွင်းမှာပဲရှိတယ်။ရှားအကြည့်ကလည်းရှားမှာပဲရှိတယ်။ကိုယ်အကြည့်ကတော့ဒီကုလုံးအနှံပြားရှိ။မျက်လုံးမှာလည်းရှိတယ်၊နားမှာလည်းရှိတယ်၊နှာခေါင်းမှာလည်းရှိတယ်၊ရှားမှာလည်းရှိတယ်၊ကိုယ်မှာလည်းရှိတယ်။မျက်လုံးကိုလက်ကလေးနဲ့သွားပြီးတို့ကြည့်ကြည့်ပါ။ကြည့်တာကမသိနိုင်ဘူးလား။သိနိုင်တယ်။ကြည့်ရသည်တဲ့စိတ်မြင်ဖြစ်တဲ့အကြည်ကကာယအကြည်ဖြစ်ပါတယ်။အယောင်ကြည့်တဲ့စိတ်မြင်ဖြစ်တဲ့အကြည်ကစကုအကြည်ဖြစ်တယ်။အလားတူပဲနားမှာလည်းကြည့်ရသည်တဲ့စိတ်မြင်ဖြစ်တဲ့အကြည်ကသောတာအကြည်။အတန်ကြည့်တဲ့စိတ်မြင်ဖြစ်တဲ့အကြည်ကသောတာအကြည်ဖြစ်တယ်နော်။ကြည့်ရသည်တဲ့စိတ်မြင်ဖြစ်တဲ့အကြည်ကကာယအကြည်။အတန်ကြည့်တဲ့စိတ်မြင်ဖြစ်တဲ့အကြည်ကသောတာအကြည်။နှာခေါင်းရှားကိုနှလုံးသောတာနာလုံးမှာပုံစံတူပါပဲเนาะဒါကြောင့်မျက်စိနားနဲ့လျှာကိုယ်တို့ဗဏ္ဍာကုံမဆိုသွားတွေ့ထီကြည့်မယ်ဆိုရင်တွေ့ထီလို့သိနိုင်တဲ့အတွက်မျက်စိနားနဲ့လျှာကိုယ်တို့သောတာနာလုံးမှာကာယအတိတ္တတွေကရှိခန္ဓာကိုယ်ကဗဏ္ဍာကုံမဆိုသွားထီကြည့်ထီတာဆိုသိနိုင်တဲ့နေရာလေးမှာကာယအတိတ္တရှိအဲ့ဒီအတိတ္တတွေကဘယ်လိုကြည့်လဲလို့မေးတော့ဝိသုဒ္ဓိမေအထက်ကမှာအာနန္ဒတလံဝိယဝိပဿနာတ္တဆိုပြီးတော့ဒီလိုအထက်ကရာဆေတော့ကရှင်းရှင်းပြပြထားပါတယ်။ရှင်းမုံမှန်အပြင်လို့ကြီးနေနေတဲ့အတွက်ကြောင့်ဒီယုံကြည်ကိုဘုရားရှင်ကပတာရယုတ်အဖြစ်နဲ့ဟောတာဟောကြားထားတော်မူခြင်းဖြစ်တယ်ဆိုပြီးရှင်းလင်းထားတယ်။ ဒီမုံမှန်အပြင်လို့ကြီးနေတဲ့သဘောဝရှိတဲ့ယုတ်ဒီဖြစ်တယ်။ဒါဒီဒီမုံမှန်အပြင်လို့ကြီးနေတဲ့ဒီယုတ်တရားတွေကိုအကြည့်သက်အတွန်းခဲကြီးကိုတွေ့ပြီဆိုရင်ယောဂိကမလုပ်ရမလဲ။ဒီအကြည့်ကြီးအတွန်းခဲကြီးမှလည်းမာကျန်လေးပြောချက်ပေါ့ယောဇိပတိပွေတော်တွင်ဆိုတဲ့သဘောဝ12မျိုးကိုမြင်အောင်ဆက်ပြီးရှုရပါမယ်။ကျူလိုက်လို့အောင်မြင်မှုရပြီဆိုလို့ရှိရင်လေးချက်ပြန်ပြောင်းကြည့်ဒီအကြည့်တော့မှန်ပြီးရှိတဲ့မာကျန်လေးကြောက်ကြောက်ပေါ်ကိုကြည့်ပြီးပထမဤတယောဇိပဇိကိုကြည့်ပြီးတော့အဘောဓပူအေးကြည့်ပြီးကျေသောဓထောင်းသွင်းကြည့်ပြီးဝါယောဓလေးချက်ရှိပါပထမဤတအဘောဓပြီးသောဓဝါယောဓပထမဤတအဘောဓပြီးသောဓဝါယောဓအဲ့ဒီလိုမင်းမင်းမြန်ရှိပါကျူလိုက်တဲ့အချိန်ခါမှာအတိတ်ကစိမှုထားတဲ့ပါရမီရှင်ဝါရီကအကောင်းတဲ့သရောကောင်းဖြစ်တယ်မယ်ဆိုရင်ကလအမှုံကြီးတွေလွယ်လွယ်လေးနဲ့တွေ့ပါတယ်။အခိုင်အမာလောက်ဆုစီလို့မှဒီကလအမှုံမတွေ့ဘူးအကြီးအတုံးခဲခါလည်းသိ။ရှင်လင်းတောက်ပါနေပြီဆိုရင်ပေါ့။ရှင်လင်းတောက်ပါတယ်ဆိုတာကတော့ဒီလိုပဲ။သမာဓိကသူ့ချင်။အကြီးမရှိတဲ့ဓာလိဘအာယုန်နဲ့ဘာဝနာစိတ်ကညီဝတ်စွာကပ်ပြီးဒီနေလို့ဓာလိဘအာယုန်ပေါ်နဲ့တည်ရှိနေတဲ့ဒီသမာဓိကဆင်းရဲသူ့ချလာတဲ့အခါဒီသမားလေးဆိုတဲ့ဘာဝနာစိတ်ကလေးအောင်ကြီးကိုဖြစ်စင်းနေတဲ့စွန့်အင်းစီးခြင်းကြောင့်ဒီလေးအောင်ကြီးလေးတွေဒီအကြည့်ပြင်းကိုထိုးပေါက်ပြီးတော့တစ်ဖက်ဖြစ်နေဖက်ပေါ်လာခြင်းဖြစ်ပါတယ်နော်ဒီတော့ဒီလေးအောင်ကြီးဆိုတာဘာလေးဆိုတာကိုဘုဒ္ဓလောကလည်းဘုန်းကြီးရှင်းပြထားပါတယ်နော်စိနိသယောဂလမှာပါတဲ့ဝဏ္ဏတယူပါယုံထိုကလတ်ဒီမှာပါတဲ့ဒီသောတ္တကြောင့်စင်စဲဖြစ်ပေါ်သတဲ့ဥရဏယောဂလဒီမှာဒီရှိနေတဲ့ဝဏ္ဏတယူပါယုံလို့ရတောက်ပါမှုပဲဒီတောက်ပါမှုကသမာဓိစွန့်အင်းထိုင်ဉာဏ်ကအလုဘုံကြီးတယ်ဉာဏ်ကအနုဘောကြည့်ရင်လေးအောင်ကြီးရဲ့စွန့်အင်အနုဘောတွေကပို့ပြီးတော့အကောင်းတဲ့သဘောရှိတယ်။ဉာဏ်အနုဘောအပေါ်မှာဖြစ်ပြီးတော့လေးအောင်ကြီးတွေကစွန့်အင်သိချင်းရတယ်။မြတ်စွာဘုရားနာမရူပပြိစီတာဉာဏ်ဘုရားရှင်ရဲ့နာမရူပပြိစီတာဉာဏ်ဆိုကြတယ်နော်။ဘုရားရှင်ရဲ့ယုံနာတွေကိုသိသိနေတဲ့ဉာဏ်တော်ဆိုယုံနာတွေရဲ့အကြောင်းတရားအကြောင်းသစ္စာတွေမှာသဘောတရားတွေကိုပဒံပစ္စည်းသက်တံပုံနေနဲ့သင်္ကေတသုံးတာမူတဲ့ပြည့်စုံပြည့်ကဉာဏ်တော်ဒီဉာဏ်တော်ဒီကြောင့်ဖြစ်ပေါ်ရတဲ့လေယောင်ကြီးဒီအစ္စဒဏိသောသောပိဋကအဖြစ်ပြန့်နှံ့တော်တဲ့စัจ java လတိတ္တသောအဖြစ်ပြန့်နှံ့တယ်။ပြန့်နှံ့တော်တဲ့ဒီလေယောင်ကြီးတွေဒီအတွင်းမှာကတော့ကိုရင်းအစ္စဒဗန္နလသီရိသယုတ်ဥရိသယုတ်။အမြေပိဋကမှာတော့ဥရိသယုတ်ဖြစ်ပါတယ်။တို့ဥရိသယုတ်တွေဒီလေယောင်ကြီးစွန့်ရင်တွေယနေ့တန်အောင်ဖြင်းရှင်းရှိနေတယ်။ဘုအဆက်ဆက်ရိုက်ချပြီးတော့အဆင်းသမျှဖြစ်နေတယ်လို့ဒီလိုဉာဏ်ကမြတ်စွာဘုရားပြထားပါတယ်။ဒီတော့ဒီလေးအောင်ကြီးဒီကတစ်ပြက်ပြန့်ထွက်လာလို့ဒီအချင်းချင်းမှဓာလိဘကိုသတိပြုချက်ရှုနိုင်ပါလျက်ကလအမှုန်လေးတွေမမြင်ခဲ့ရင်အဲ့ဒီအချင်းချင်းအတုံးခဲမှအာကန္တတ္တကိုမြင်အောင်ရှုပါဒီစနစ်ကတော့မဟာယောင်သောကရနှုတ်တမန်ရှင်ယဟုကကိုမြတ်စွာဘုရားကမျက်ထောက်ဖို့ကမ္မတန်ဟောတဲ့အပိုင်းမှာလဲအာကန္တတ္တကိုရှုပြန်အဲ့ထဲသွင်းပြီးခေါင်းချက်ထက်တော်မူခဲ့ပါတယ်အဲဒါကြောင့်ဒီကလည်းဒီအာကန္တတ္တကိုရှုပြန်အဲ့တော့မြတ်ရှင်ဟောတော်မူခြင်းဒီဥပဒယုတ်ချင်းဒူညီနေတဲ့အတွက်အာကန္တတ္တနဲ့ဥပဒယုတ်ချင်းဒူညီနေတဲ့ဥပဒယုတ်၂၄မျိုးလုံးကိုပဲရှုပွားဖို့ရန်အတွက်ညွှန်ကြားလိုလို့မြတ်စွာဘုရားအာကန္တတ္တကိုအရှုခိုင်းတယ်ဆိုပြီးတော့ဒီလိုရှင်းထားတယ်။ဒါတော့ဒီအာကန္တတ္တဆိုတာကအဲ့ဒီယုတ်ကလတည်းရဲ့အကြအပေါက်လေးပဲ။ယုတ်ကလတည်းရဲ့အကြအပေါက်လေးရှိရဲ့လို့ဒီအကြီးကြီးအတုံးခဲတဲ့မှာညာနဲ့လျှောက်ကြည့်ဆိုရင်အကူကြီးနဲ့ထုတ်သက်ပြီးကြည့်လိုက်တဲ့အခါအာကန္တအကြအပေါက်တွေ့မယ်။ဒီလိုနဲ့ချင်းကမှဒီအကန္တအကြောက်ဘောကိုတစ်ဖက်ကနှလုံးသွင်းလိုက်ရင်ဂလတ်အမှုံလေးတွေကိုလွယ်လွယ်နဲ့တွေ့နိုင်ပါလေနော်သို့တော့ဉာဏ်ကအလွန်ကြီးမထက်ရင်ဒီချုပ်မှာဂလတ်အမှုံလေးကအတုံးခဲကြီးနေတယ်ဂလတ်ကအတုံးခဲကြီးတာမဟုတ်ဘူးအတုံးခဲဂလတ်အမှုံလေးများစွာပေါင်းစုထားတဲ့အပေါင်းစုအတုံးခဲကိုတွတ်တွေ့ခြင်းဖြစ်တယ်ဉာဏ်ကအလွန်မထက်သေးတဲ့အတွက်ဂလတ်အမှုံလေးကများစွာဂလတ်အမှုံများစွာတို့ရဲ့အပေါင်းစုကိုအတုံးလိုက်ခဲလိုက်ကလေးတွေဒါကြွယ်စည်းလောက်ဆန်းစည်းလောက်ဆက်သဖြင့်သွန်တွေ့နေခြင်းတော့ဖြစ်ပါတယ်။အရင်ချင်းကမှလည်းယောဂီပုဂ္ဂိုလ်ကဒီကလတ်တမုံတမုံမှာဓာကြီးလေးပါကိုမြင်အောင်တည်ဆင့်ချက်ပြီးသိရမယ်အပိုင်းဖြစ်တယ်။ဒါတော့သိသိတဲ့အပိုင်းမှာတချို့ကလတ်အမုံလေးတွေကသိပြီးသေးတယ်။ကလတ်အမုံလေးကလည်းပေါ်ရပြောက်ခါကသိဉာဏ်ကြီးဆိုရင်တော့ယောဂီပုဂ္ဂိုလ်ကလည်းဒီကလတ်အမုံတခုတခုမှာဓာလေးပါမသိသေးတာဆိုရင်ဘာလို့ကနတ်ကုလတဏျာမှာကိုမမြင်ခြင်းနဲ့ပုဂ္ဂိုလ်ပြောင်းတဲ့တွေ့တဲ့အချိန်ခါမှာဒီပုဂ္ဂိုလ်ကမကြည့်ပဲတစ်ခါကိုမျက်နှာလှပ်ပြီးကိုကြည့်ခြင်းနဲ့ပုဂ္ဂိုလ်တယောက်သို့မဟုတ်ကိုကြည့်ခြင်းနဲ့အရာဝတ္ထုတယောက်ကိုအရာဝတ္ထုတစ်ခုကိုလှပ်ပြီးကြည့်နေတယ်လို့ပေါ့နော်ဒီကလမုံကြီးရဲ့ပေါ်လာတော့တာကိုအာယုံမယူပဲဒီကလမုံတစ်ခုတွင်မှတည်ကြည့်နေတဲ့ဓာတ်ကိုယ်ကဆက်လက်ပြီးအာယုံယုံကြည့်ပါသဘောမပေါက်ခင်ပေါ့တစ်ခုလုံးကိုဂျုံုံပြီးတော့ ဒီရှိနေတဲ့အမုံအလုံးကိုခြုံငုံပြီးတော့မာရတဘောစိုက်ကြည့်ကလအမုံတစ်ခုမှမာရတဘောစိုက်ကြည့်ဒီကုလုံးခြုံငုံပြီးတော့မာရတဘောစိုက်ကြည့်ကလအမုံတစ်ခုမှမာရတဘောစိုက်ကြည့်မာရလေးသဘောပေါက်ပြီဆိုလို့ရှိရင်နောက်ကလတစ်ခုခြုံစိုက်ကြည့်ကလတစ်ခုမှသဘောပေါက်ရင်နောက်ကလတစ်ခုစက်တယ်ပြီကလဒီတစ်ခုပြီးတစ်ခုမာရတဲ့သဘောတည်းကိုခံများများစိုက်ကြည့်ပါမိမိရှုလိုက်တဲ့ကလေးတိုင်းမှာမာရတဲ့ဘောကိုသဘောပေါက်ပြီဆိုရင်မာရကျန်တဲ့နှစ်ခုလောက်တို့ကြည့်နှစ်ခုသဘောပေါက်ရင်သုံးခု၄ခုစသဖြင့်ဒီဒီတို့ကြည့်ပါတို့ကြည့်လိုက်တဲ့အပိုင်းမှာယောဂီနေသတိထားမယ့်အချက်ကတော့ဘုန်းကြီးတို့ဒီဂရုပထဝီဓာတ်ခြံပြောတဲ့မှာမာကျန်လေးကတောဆုရွှေချုံကတောဆုကလတ်တစ်ခုအတွင်းမှာနှစ်ခုလုံးကတော့မတင်ချနိုင်ဘူးနော်မာကျန်လေးတင်ချခြင်းရွှေချုံကမတင်ချဘူးတောချုံကတင်ချရင်မာကျန်လေးမတင်ချဘူးခြံပြောတဲ့ကသုံးမျိုးပဲရှိနေတယ်နော်နောက်တစ်ခုအဘဒ္ဓမှာယူသီးတဲ့သဘောခွဲသီးတဲ့သဘောနှစ်ခုရှိတယ်ယူသီးခွဲသီးနှစ်ခုကတော့နှစ်ခုလုံးသင်ရှားပါတယ်ဘုန်းကြီးတို့နည်းနည်းဥပမာလေးတစ်ခုနဲ့ပြောရင်ပေါ့အဘဒ္ဓကသိညာပြီရေတွေကသိညာပြီဆိုလို့ရှိရင်သိရှင်သွားတယ်ရေကတန်ယုံတော့တောင်ယုံတော့သိယုံတော့ဆိုရင်တော့ခွဲသီးနေမိလမင်းဆိုကြသူရေဆိုတဲ့အခါရေသိညာသွားလို့ရှိရင်သိရှင်သွားနေတယ်သိယုံဆိုလို့ရှိရင်အတုံးခဲတွေဖြစ်မသွားဘူးလားဖြစ်သွားတယ်နော်အဲ့ဒီပုံစံအတိုင်းနဲ့ယုတ်သိဖွဲ့သိကြတာနှစ်ခုလုံးသင်ရှားတယ်ပူရတဲ့ဘောအေးတဲ့ဘောကအလတ်ကလေးတစ်ခုအသွင်မှာပူရတင်ရှားရင်အေးတယ်မတင်ရှားဘူးအေးတဲ့ဘောသင်ရှားရင်လည်းပူရတဲ့ဘောကမတင်ရှားဘူးထောက်ခံတဲ့ဘောဒုက္ခတဲ့ဘောဝါရုဒ္ဒနှစ်ခုလုံးသင်ရှားပါနော်ပေါင်းလိုက်မယ်ဆိုလို့ရှိရင်တော့ကလတ်တစ်ခုတစ်ခုမှာသဘောတရား၈ခုလောက်တော့သင်ရှားတတ်ပါလေဥပမာမာကျန်လေးယူသီဖွဲ့စည်းပူတဲ့သဘောထောက်ကတဲ့သဘောတွန်းခံတဲ့သဘောဒီလို၈ခုတော့လည်းသင်ရှားခြင်းသင်ရှားမယ်ပြောချောပါအုပ်စုတွေသင်ရှားခြင်းနဲ့သင်ရှားမယ်ပူရသင်ရှားခြင်းသင်ရှားမယ်အေးရသင်ရှားခြင်းသင်ရှားမယ်ဒီလိုသဘောရှိအဲ့ဒီသဘောတရားလေးတွေကိုဂလတ်တိုင်းမှာစိုက်လို့ရပြီဆိုလို့ရှိရင်အဲ့ဒီမှာဉာဏ်ကညစ်ကြအောင်တစ်ဆင့်ပန်တက်လို့ရမယ်အဲ့ဒီပထဝီဉာဏ်မှဒီဆောင်ဝါရောက်ဆိုတဲ့ဒီတန်လေးပါကိုဂလတ်တစ်ခုအပြင်မှာမြန်သူမြင်အောင်တစ်ဆင့်တက်ပြီးတော့လိမ့်ကြရပါတယ်ဂလာတိုင်းဂလာတိုင်းမှာဆက်နေတဲ့ဒါလိဘဒါလိဘဒါလိဘဒီလိုမြင်ပြီးဆိုလို့ရှိရင်အဲ့ဒီလိုမြင်တဲ့အဆင့်ကိုရည်ဝဲပြီးတော့မြတ်စွာဘုရားကအပါဟောတယ်တရားထာပြီးဝိသုဝေစသဖြင့်ငွမ်းတတ်တဲ့ယောက်ျားရဲ့ဥပမာလေးတစ်ခုနဲ့ဒီမဟာတိပ္ပရဏတုတ်တန်ဖြစ်စဉ်နဲ့မှထည့်ပြီးဟောထားတယ်ဘာသူလို့လဲလို့မေးတော့ဒီဥပမာလေးကအထင်ကရီးကရှင်းထားတာကငွမ်းတတ်တဲ့ယောက်ျားကနွားကိုကျွေးမွေးသုတ်သင်ပြုစုနေတဲ့အပိုင်းမှာလဲနွားဆိုတဲ့အမှတ်တရားရှိတယ်နွားမှတ်မဲ့ဆိုတဲ့ဥဒိညာဖြင့်ဒုတိယဆွဲခေါ်သွားတဲ့အချိန်ခါမှာလဲနွားဆိုတဲ့အမှတ်တရားရှိတယ်တမ်းတဲ့နေရာရောက်လို့တိုင်းတိုင်းမှာခင်းခင်းခန့်ခန့်ချင်းနှောင်ထားလိုက်တဲ့အချိန်ခါမှာလဲနွားဆိုတဲ့အမှတ်တရားရှိတယ်တက်လိုက်တဲ့အချိန်ခါမှာလဲနွားဆိုတဲ့အမှတ်တရားရှိတယ်တက်ပြီးလို့အလေးကောင်းကြီးအတိုင်းတွေ့တဲ့အချိန်ခါမှာလဲနွားဆိုတဲ့အမှတ်တရားရှိတယ်ဒါပေမဲ့လို့ဒီနောက်ကိုဖြစ်ပြီးတော့အသာတဘုံအယောတဘုံဥရိအသည်ဒီတဘုံဒီတဘုံဒီပုံပြီးလမ်းမှာလိမ့်ပြာပေါင်းဆောင်တဲ့နေရာမှာသွားပြီးခံရောင်းလိုက်တဲ့အချိန်ခါမှာဒီနွားသားရောက်တဲ့တန်တမာနွားဆိုတဲ့အမှတ်တညာပြောက်ပြီးနွားသားဆိုတဲ့အမှတ်တညာပဲပေါ်နေတယ်လူရီဟာငှက်ထံမှာနွားဝယ်တယ်ဆိုတဲ့စိတ်ထားသူ့မှာမဖြစ်ဘူးနွားသားလာဝင်နေတဲ့ဆိုတဲ့စိတ်ထားပဲဖြစ်တယ်အဲဒီပုံစံတိုင်းနဲ့ရှင်းရခဲ့ဒီတက္ကမတန်းကိုအမှတ်တို့ဖြင့်အချိန်ခါမှာပုဒ်တို့ဖြင့်ငမိတ်သားရဲ့တန်တမာဒါပဲသမီးပဲသတိပဲမိပဲငါပဲသူပဲယောက်ျားပဲမိန်းမပဲပုဂ္ဂိုလ်တ attva ပဲဖြစ်တယ်ဒီအမှတ်တရားလေးရှိတယ်ယခုလက်ကမတန်းကိုသတိနဲ့အထုလိုက်လို့ကလအမုံလေးတွေတွေ့ပြီကလအမုံတစ်ခုတစ်ခုအပြင်မှာလည်းဓာတိလေးပါးကိုကနအတိအကျပြောအောင်သတိနဲ့ကြရှုလို့ကလအမုံတစ်ခုတစ်ခုအပြင်မှာတည်ရှိတဲ့ဓာတိလေးပါးကိုညာနဲ့ပိုင်းခြားယူနိုင်ပြီဆိုလို့ရှိရင်ထိုချင်းခါမှာယောက်ျားမိမပုဂ္ဂိုလ်တ attva ဆိုတဲ့အမှတ်တရားတွေပြောက်သွားမယ်။ငါတို့ဘာယောက်ျားမိမပုဂ္ဂိုလ်တ attva ဆိုတဲ့အမှတ်တရားတွေပြောက်သွားမယ်။ဒါဆိုတဲ့အမှတ်တရားသမီးဆိုတဲ့အမှတ်တရား၊ရွှေဆိုတဲ့အမှတ်တရား၊ငွေဆိုတဲ့အမှတ်တရားဒီအမှတ်တရားတွေအားလုံးပြောက်သွားတယ်။ဘာသာတည်နေမလဲလို့မေးတော့ဒါတဘောအစုအပေါင်းအနေဖြင့်သာတည်ရှိနေမယ်။ဆိုတော့အဲ့ဒီအပိုင်းမှာပေါ်တာပြောက်တာဆိုတော့တိတ်ပြီးမကြည့်ပါနဲ့ဘူး။ဒါတဘောကဆိုတာဥဒ္ဓမင်းမင်းရှုပါ။အဲ့ဒီလိုရှုလိုက်လို့ဒီကလတိုင်းကလတိုင်းမှာဓာတိလေးပါးကိုသတိပြုသိသိတတ်ပြီဆိုရင်ဘာဖြစ်လာမလဲ။ဒီမေသန္တာရောမဟာဘူတေပရိက္ခဏတ္တဥပါဒရူပံပကတဟောတိ။ဒီမေသန္တာရောမဟာဘူတေဤမဟာဘူတေဓာတိလေးပါးတို့ကိုပရိက္ခဏတ္တဉာဏ်ဖြင့်ပိုင်းခြားယူနိုင်သောပုဂ္ဂိုလ်ရဲ့တဏ္ဍာ၌ဥပါဒရူပံ ဓာတိလေးပါးကိုဖိတော်ရေးဖြစ်ပေါ်နေသောဥပါဒယုတ်တရားသည်ပကတံထင်ရှားလာသည်ဟောသည်ဖြစ်၏ဒီဓာတိလေးပါးကိုဖိတော်ပြီးဖြစ်ပေါ်လာတဲ့ဥပါဒယုတ်တွေထင်ရှားလာပါလိမ့်မယ်ဘာကြောင့်လဲဘုဒ္ဓယုတ်နဲ့ဥပါဒယုတ်ကကလတ္တုအတွက်မှာမြန်ကျူဖြစ်နေတဲ့ဓမ္မသဘာဝလေးတွေပါဒီတော့ဥပါဒယုတ်တွေကဘာလို့လဲလို့မေးတော့အစင်းရှိတယ်အနတ်ရှိတယ်အရတာရှိတယ်ဩဇာရှိတယ်ဒါအ ਨੇ စုံရှိခုကလတ်တခုအတွင်းမှာပထဝီအမောဒီသောဝါယောဆိုတဲ့ဓာလေးပါးကိုရှုနေတဲ့ပုဂ္ဂိုလ်ကဒီကလတ်ရဲ့အကြောင်းလေးတွေကိုမမြင်ဘူးလားမြင်နေတယ်ဆက်ပြီးသိသိကြရင်ဒီကလတ်မှာအနတ်မရှိဘူးလားရှိတယ်အနတ်ဆိုလည်းသိနိုင်တယ်အကြောင်းကဘာကြောင့်လဲလို့မေးရင်တော့ဥမင်လေးလေးပြောရင်တော့ဓာတိလေးပါးရဲ့အကြောင်းပါအနတ်ကဘာနဲ့လဲဘာရဲ့အနတ်လဲလို့မေးရင်ဓာတိလေးပါးရဲ့အနတ်အရသာကဘာရသလဲမေးရင်ဓာတိလေးပါးတို့ရဲ့အရသာဩဇာကဘာဩဇာလဲလို့မေးတော့ဓာတိလေးပါးတို့ရဲ့အစီအစဉ်ဩဇာလေးပဲနော်အဲ့ဒီဓာတိလေးပါးကိုမိတွေ့ဖြစ်ပေါ်နေတဲ့ဒီဥပါဒယုတ်လေးတွေကိုတစ်ခါတစ်ခါဆက်ပြီးသိကြီးမယ်ဆိုရင်ဉာဏ်ထဲမှာထိခြားလာပါလိမ့်မယ်နော်သိကြီးဖို့စနစ်ကတော့ဆရာသမားတွေနဲ့ပဲချက်ကပြီးလေ့လာပါလို့ဘုန်းကြီးတိုင်တွန်းပါတယ်နော်အဲ့ဒီဓာတိယုတ်ဒီသင်္ကေတကိုခေါ်နေမယ်ဆိုလို့ရှိရင်တော့နောက်ထပ်ဆင်းရဲခေါ်လဲမကုန်တော့ဘူးနဲ့တူတယ်နော်ဒီတော့အဲ့ဒီယုတ်တရားတွေကိုနည်းနည်းကသင်္ကေတပြီးတဲ့အချိန်ခါကြတော့မှဘာဖြစ်မလဲဉာဏ်ကမ္မဋ္ဌာန်းကိုကြောက်ပြီးသင်္ကေတပါတဲ့